ဒီနေ့တော့ခန္ဓာဝေဒနာယုတ်ပါဠိတော်မှာလာရှိတဲ့ဒေနဗိန္ဓုပမသုတ်တံကိုဟောဖို့ကြီးပဲထားပါတယ်ဒီဒေနဗိန္ဓုပမသုတ်တံကဝိပဿနာရှုဘသုတ်တံနေတဲ့ဝိပဿနာနေတဲ့ရောက်နေတဲ့ယဟန်တော်များကိုမြတ်စွာဘုရားကသဒ္ဒါဝရိယသတိသမားတိပညာလို့ခေါ်ဆိုအပ်တဲ့အိန္ဒိယမြတ်ရင့်ကျက်အောင်ဒါစုပြီးတော့ဝိပဿနာရှုဘက်ကိုတည့်တည့်ဟောတော်မူတဲ့သုတ်တံဖြစ်ပါတယ် ဒီနေ့တရားအထုတ်လိုက်တဲ့ပုဂ္ဂိုလ်တွေထဲမှာလဲယောဂီဟောင်းများဘက်ကတော့ဝိပဿနာနယ်ရဲ့ရောက်နေတဲ့ပုဂ္ဂိုလ်တွေလဲရှိတယ်လို့ရှိပါနော်ထိုသုတ်တံကိုနာကြားကြည့်ကြအောင်ဧကံသမယံဘဂဝါအယုဇာယံဝိဟရတိကိင္ခာယနတိယတိရေဧကံသမယံအခါတဘောတေဘဂဝါဘုန်းတော်ချုပ်ပန်းသခင်ဖြာရှင်သည်အယုဇာယံအယုဇာပြိ၌ ကင်္ဂာယနရိယတိရေကင်္ဂာမြေကမ္ဘံ၌ဝိဟရတိသရင်တုံစံနီတော်မူဆဲဖြစ်ပေ၏။အကျဉ်းဥစဉ်တို့မြတ်စွာဘုရားအယုဇ္ဇာမြေကင်္ဂာမြေကမ္ဘံမှာသရင်တုံစံနီတော်မူခဲ့ဖြစ်တယ်။ကင်္ဂာမြေအကွက်တနည်းမှာတောအုပ်တစ်ခုရှိပြီးကင်္ဂာမြေကမ္ဘံပေါ်မှာတောအုပ်ရှိပြီးထိုတောအုပ်အတွင်းမှာနောက်ခံတောရကြောင်းလေးတစ်ခုရှိပါတယ်။ အဲ့ဒီတရားကြောင့်အဲ့အတွင်းမှာသရဉ္ဇုံခေတ္တသရဉ္ဇုံကမြတ်စွာဘုရားရှင်ကအင်္ဂါမြေကမ္ဘာကိုတရားဟောဖို့ရန်ကြွပါတယ်။ယဟန်တော်ဒီကလည်းထိုအင်္ဂါမြေကမ္ဘာမှာတရားရှင်ကိုခြံရံပြီးတော့တရားနာယူနေကြတယ်။ထိုအင်္ဂါမြေကဖြစ်တယ်အင်္ဂါမြေအတွင်းမှာရေမြုပ်ဆိုင်ကြီးတစ်ခုမြုပ်ပါလာပါတယ်။ အဲဒီရေမြုပ်ဆိုင်ကြီးကိုဘုရားရှင်ကမြေနံမူတဲ့အချိန်တောင်မှာသူရေမြုပ်ဆိုင်ကိုအကြောင်းပြုပြီးတော့ငါဘုရားရှင်ရဲ့တန်ခါတော်အတွင်းမှာခန္ဓာငါးပါးနည်းနဲ့ဝိပဿနာရှုခွင့်တရားတစ်ခုဟောကြားပြတာဆုံးဆုံးမရမယ်ဆိုရင်တော့ကောင်းလေလို့ဒီလိုနှလုံးပတ်ပြီးတော့ဘုရားရှင်ကယဟန်နေကိုဘယ်လိုမိန့်တယ်လဲ။ယတရာခောဘဂဝံဘိက္ခုအမန္တေတိတရားတံဘိက္ခဝေအယံကိက္ခန္တတိမဟာတဖိနဗိန္ဒအာဝ ယောနိသောဥပပရိသေယသံသတံပတ္တတောနိသံယသောယောနိသောဥပပရိသတောရိတိငေဝခယေယသုတိငေဝခယေယအသရကိငေဝခယေယဂိညိတိယဘိကဝေဖိဏပိဉ္စိတာရောသတ္တရာခောတောကနဲ့ဘဂဝဘုံတော်ကျော်ပါတဲ့ခင်ဗျာရှင်တွေဘိကုယံတို့ကိုအမန္တိတိမြင်ကြတော်မူ၏။ယန္တိကိုဖျက်ရှင်မိမိဘယ်လိုမိမလဲ။ဘိကဝေသစ္စာယတို့တရားတပိဖြစ်တဲ့တရားနှံ့ခိုင်းဖွဲ့ရာလောကဥပမာပြီကအယံကိင်္ဂနတိအင်းကိင်္ဂမြေရေရင်ကျော်သည်မဟာတဖိဏပိဉ္စံရှိစွာသောရှင်တို့ဆိုင်ကြီးကိုအာဟွေရသံဆောင်ယူ၍လာလျာ၏။ဒီကိင္ကမိကြီးကကိင္ကမိရေရင်ကျော်ကကြီးစွာသောရေမြုပ်ဆိုင်ကြီးတစ်ခုကိုတည်ဆောင်ပြီးယူလာတဲ့ဆိုကြသူတမင်းနှံထွေရေမြုပ်ဆိုင်ကြီးကိုစက္ကုမညာလစက္ကုမန္တစက္ကုစွာသောနှမျိုးသောစက္ကုအမြင်ရှိသောပရိသောရောက်ကြသည်ဗန္ဒီယာတိစုလျာ၏နေသာရေရစုစုဆိုင်ဆိုင်တိစုလျာ၏ယောနိသောနိမလမအဖြစ်ဥပပရိခေယပညာစက္ခုဖြင့်ဆင်ခြင်းကြည့်ရှုလျာ၏။ဉာဏ်ထိုရင်လုံးဆိုင်ကြီးကိုပတ္တတော်ကြည့်ရှု၍နေသောနိစ္စယတောစုတို့၌ဆင်ကြည့်ရှု၍နေသောယောနိသောနိမလမအဖြစ်ဥပပရိခာတော်ပညာစက္ခုဖြင့်ကြည့်ရှု၍နေသောတတ္တထိုယောက်ျား၏တန်တား၌ဘိတကိညေဝအခိနိဟု၍တာလင်ခာယေယသင်လျာ၏။သောတေကိညေဝနိစ္စဒုက္ခအတ္တတို့မှစိတ်သုံးရနေ၏ဟု၍သာလျှင်ခန္ဓာရာသင်္လာလျာ၏အသရကိညေဝနိစ္စဒုက္ခအတ္တဟုသည်အနိမ္မမိအဖြစ်နေဟု၍သာလျှင်ခန္ဓာရာသင်္လာလျာ၏ဘိက္ခဝေသင်္သယံတို့ဘိနာပိနိရေမြုပ်ဆိုင်ခြင်း၌သံသာရောခိုင်မာသည့်အနိတာရသိကိဟိတိယဘယ်မှဖြစ်နိုင်စီနိုင်ပါအနိဒီရေမြုပ်ဆိုင်ကြီးကိုမန္တစက္ခုလို့ခေါ်ဆိုအပ်တဲ့ပဂတိမျက်စီအမြင်ညာလစက္ခုလို့ခေါ်ဆိုအပ်တဲ့ပညာမျက်စီအမြင်ဒီမျက်စီအမြင်နှစ်မျိုးရှိတဲ့ယောက်ျားတို့က လမ်းပြီးတော့ကြည့်ရှုမယ်စွတ်စွတ်ဆိုင်ဆိုင်ကြည့်ရှုမယ်ဉာဏ်ပညာဖြင့်စွတ်ဆိုင်ဆင်ခြင်ပြီးကြည့်လိုက်မယ်ဆိုလို့ရှိရင်ထိုကဲ့သို့ရှုနေတဲ့စွတ်စွတ်ဆိုင်ဆိုင်ကြည့်ရှုနေတဲ့ဉာဏ်ပညာဉာဏ်စီဖြင့်ဤမှာလမ်းမှာစွတ်ဆိုင်ဆင်ခြင်နေတဲ့ထိုရောက်ကြရဲ့အသိဉာဏ်နဲ့မှဘယ်လိုထင်လာမလဲဉာဏ်ရည်မျိုးစံကြီးဟာနိစ္စအမြဲတဲ့ဒုဝအခိုင်ကနဲ့သတ္တတတည်တဲ့နေတဲ့အနိစ္စရာဘာမှမရှိပါလားနိစ္စဒုက္ခဒုဝခေါ်တဲ့မြဲတဲ့ခိုင်ကနဲ့တည်တဲ့နေတဲ့အနိစ္စရာတို့မှာစိတ်သုံးနေတဲ့တရားတစ်ခုသာဖြစ်တယ်နိစ္စဆိုတဲ့အနိစ္စဒုက္ခဒုဝဆိုတဲ့ခိုင်ကနဲ့အနိစ္စသတ္တတဆိုတဲ့တည်တဲ့နေတဲ့အနိစ္စချင်းမှာကင်းစိတ်နေတဲ့တရားတစ်ခုသာဖြစ်တယ်လို့ဒီလိုညာနဲ့မှသင်လာတယ်ပါကြောင့်လေဒီရင်တို့ဇိုင်းကြီးမှာခိုင်မာတဲ့အနှစ်သာရနိစ္စဆိုတဲ့ခိုင်မာတဲ့အနှစ်သာရဒုဝဆိုတဲ့ခိုင်ကန်းတဲ့အနှစ်သာရသတ္တတဆိုတဲ့တိတ္တတဲ့အနှစ်သာရဘယ်မှာရှိနေပါ့မလဲစစ်သားတို့ဒါကတော့ဥပမာစကားရပဲဒီဥပမာစကားရတဲ့မှာရင်တို့ဇိုင်းကြီးကဟောကင်ကအတက်ကင်ကမဆတ်ရင်းကြီးဖြစ်ပေါ်ခဲ့တာမှန်ပါလေရပြီနဲ့သတိစကြရခန္တီသိပဲတဖြည်းဖြည်းရင်မြုပ်ဆိုင်တဲ့သဘောတရားစွပေါင်းလိုက်တော့တောင်းတော့အိမ်တော့အတိကြီးမှတဲ့ရင်မြုပ်ဆိုင်ကြီးအရှင်ကုသပြီအဲ့ဒီရင်မြုပ်ဆိုင်ကြီးတခုမြောက်ပါလာတော်ကိုဘုရားရှင်ကမြည်တော်မူရအတွက်ယဟန်ဒီကိုဆိုရင်မြုပ်ဆိုင်ကိုစံထားပြီးတော့ဝိပဿနာရှုွက်တွေဟောဖို့ရမြတ်စွာဘုရားကတားဆီးလိုက်တယ်နော်ဧဝမေဝကောပိကဝေယံခေတိရူပံဒီဌာနကတ္တပိသုပဏံဧဇာတံဝပိဒံဝဩလာရိကံဝသုခုမံဝဟိနံဝပဏိတံဝယံတုရေတန္တိကေဝတံဘိက္ခုပတ္တတိနိစ္စာယတိယောတိသောဥပဘိက္ခတိသန္တံပတ္တတောနိစ္စာယတောယောတိသောဥပဘိက္ခတောရတိမိငေဝခယတိသုစကိငေဝခယတိအသရကိငေဝခယတိဂိဟိတိယဘိက္ခဝေရူပေတရောဘိက္ခဝေစေတယံတို့ဧဝမေဝကောဤဥပမာအထူးသားနှင့်ဘိက္ခုယောဂဝသရယဟန်တော်သည်အတိဒါနကတပိစ္ဆုပန္နာအဋ္ဌနာကပိစ္ဆုပန်ဖြစ်သောယံကိစီရူပအလုံးစုံသောယုတ်တရားကို၎င်းဣဇဒံဝဣဇဒံမူလီဖြစ်သောမိဒဝမိဒမူလီဖြစ်သောယံကိစီရူပအလုံးစုံသောယုတ်တရားကို၎င်းဟောလာရိကံဝယုံရင်ကြံတန်ဒီမူလီဖြစ်သောသုခမံဝဒိမေနုညာတိမူလီဖြစ်သောယံကိစီရူပံလုံးစုံသောယုတ်တရားကို၎င်းဤနဝယုံညာတိမူလီဖြစ်သောပဏိတံဝမောညာတိမူလီဖြစ်သောယံကိစီရူပံလုံးစုံသောယုတ်တရားကို၎င်းဒုရေဝအတိညာနှင့်ဝေဒီမူလီဖြစ်သောတန်တိကေဝအတိညာနှင့်နိတိမူလီဖြစ်သောယံကိစီရူပံလုံးစုံသောယုတ်တရားကို၎င်းအလုံးစုံသောယုတ်တရားကို၎င်းအတိတနာကတပိစ္ဆုံပန္နအတိတကပိစ္ဆုံပန်ဖြစ်သောယံကိစီရူပံလုံးစုံသောယုတ်တရားဒီ၎င်းဣဇာတံဝဣဇတံမူလီဖြစ်သောဗိဒဝဗိဒမူလီဖြစ်သောယံကိစီရူပံလုံးစုံသောယုတ်တရားဒီ၎င်းဩလာရိကံဝယုံရင်ကျန္တံဒီမူလီဖြစ်သောသုခမဝသိမ့်ပိဉ္စဉ္ဇဒီမူလီဖြစ်သောယံကိစီရူပံလုံးစုံသောယုတ်တရားဒီ၎င်းဤနဝယုံညာဒီမူလီဖြစ်သောပဏိတဝမောမြတ်ဒီမူလီဖြစ်သောယံကိစီရူပံလုံးစုံသောယုတ်တရားဒီ၎င်းဒုရေဝအတိညာဉ်ဝေဒီမူလီဖြစ်သောတန်တိကေဝအတိညာဉ်နေဒီမူလီဖြစ်သောယံကိစီရူပံလုံးစုံသောယုတ်တရားဒီလကောအတ္တိရှိခြင်းဤတန်တပံထိုလုံးစုံသောတစ္ဆေတမျိုးသောအတ္တိအဖြစ်ဒီနေသည့်ယုတ်တရားကိုဣကုယောဂဝသရညာတို့သည်ပတ္တိဝိပဿနာဉာဏ်ဖြင့်ကြည့်ရှု၏နေသာယတိစုစုဆိုင်ဆိုင်ကြည့်ရှု၏ယောနိသောနိမန္နမအာဖြင့်ဥပပရိကတိဉာဏ်ပညာတဝိဉ္ဇစုသခြင်းခြင်း၏ရင်မြုပ်ဆိုင်ကြီးကပုံစံထားပြီးတော့မြတ်စွာဘုရားကယုတ်တရားတွေကိုဝိပဿနာရှုရဥပမာအနေနဲ့ဟောတယ်။ဟောလိုက်တဲ့အချိန်ကကျတော့ရှုရမယ့်ဝိပဿနာဉာဏ်ရဲ့အကျုပ်ကအာယုံဖြစ်တဲ့ယုတ်တရားကိုအတိတ်ယုတ်တရားပိစ္ဆုတ်ပံယုတ်တရားအနာဂတ်ယုတ်တရားအိဇဒယုတ်တရားပရိဒယုတ်တရားဟောလာရိကခေါ်တဲ့ယုံရင်ကျမ်းတဲ့ယုတ်တရားသုခမခေါ်တဲ့သင်္ဝင်လူညာနဲ့ယုတ်တရားဒီနခေါ်တဲ့ယုတ်ညာနဲ့ယုတ်တရားပရိဒခေါ်တဲ့မောမြတ်တဲ့ယုတ်တရားလူရခေါ်တဲ့အကျုပ်နှစ်တဲ့ယောဂဝသရပုဂ္ဂိုလ်ရဲ့အသိဉာဏ်နဲ့ဝေးတဲ့ယုတ်တရားသန္တိကခေါ်တဲ့အကျုပ်နှစ်တဲ့ယောဂဝသရပုဂ္ဂိုလ်ရဲ့အသိဉာဏ်နဲ့နိကနေတဲ့ယုတ်တရားပေါင်းလိုက်တာ17မျိုးအဲ့ဒီ17မျိုးသောအကျင့်အဖြစ်ဒီရှိနေတဲ့ဒီယုတ်တရားကိုဝိပဿနာဉာဏ်ဆက်ခုဖြင့်ဆွေးနွေးငုံငုံကြည့်ရှုဆင်ခြင်သုံးသပ်တယ် အနိစ္စလို့နိမလမရှုပသုံးတတ်တယ်ဆိုရုပ်တရားတည်းရဲ့ဖြစ်ပြီးတဲ့နေတဲ့သဘောကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးအနိစ္စလို့ရှုတယ်ဖြစ်ခြင်းပြခြင်းဖြင့်အနိစ္စကံတရားတဲ့သဘောတည်းကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးဒုက္ခလို့ရှုတယ်မပြည့်စုံပဲအကျင့်ကဲအခိုင်အမာဖြစ်တာအဖြစ်ကြည့်နေတဲ့အတ္တမဟုတ်တဲ့သဘောတရားတွေကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့အနတ္တလို့ရှုတယ်အဲ့တော့အဲ့ဒီရှုမဲ့မှန်ကဦးဇင်းတို့မြတ်စွာဘုရားကအနေရူပက္ခန္ဓာကိုရင်းမြုပ်ဆိုင်တဲ့ပုံစံထားပြီးဘာကြောင့်ဟောနေရသလဲရင်းမြုပ်ဆိုင်ခြင်းနဲ့အနေရူပက္ခန္ဓာဘယ်လိုတွန်းကြီးသလဲလို့ဒီလိုမေးเสียရှိလာတယ်။အဲ့ဒီမေးခွန်းတွေကိုအတ္တကရာဆရာတို့ကအသေးစိတ်ဖြေရှင်းထားပါတယ်။ဒီရင်းမြုပ်ဆိုင်ခြင်းကစတဲ့ကဖြစ်ရင်ပြင်းချင်းဘယ်လောက်ကြောင်းလောက်အကြောင်းထုတ်လောက်ဖြစ်ပေါ်လာတာတော့မဟုတ်ပါဘူး။ပထမအသေးအမွှားလေးတွေပဲ။ရင်ကမြင်ရင်ကြောပါဟောမြစ်ကတဏှာကနေစပြီးတော့အသေးမောလေးတွေတပြေးပြေးမျောပါလာရကနေပြီးတော့တစ်ခုနဲ့တစ်ခုပေါက်ကျပြီးတော့မှတပြေးပြေးကြီးထွက်လာရတယ်။အဲဒီပုံစံအတိုင်းပဲသဘာဝတုကအမိဝါနဲ့ဖော်မိတာနဲ့နေပြီးသလိုရှိရင်ကလည်းရည်ကြီးကြီးစအချိန်ခါမှယုတ်ကနည်းနည်းလေးသာဖြစ်ပါတယ်။အလုံးအလုံးသိငယ်ပါတယ်။အလုံးသိငယ်နေတဲ့ဒီကလည်းရည်ကြီးလေးကနေပြီးတော့တစတစနဲ့ကြီးထွက်လာလိုက်တာ။ယောက်ျားမိမပုဂ္ဂိုလ်သတ္တဝါလို့ခေါ်တော့တဲ့အချင်းအချင်းရုပ်တွေကတိုးပါလာတယ်။အဲဒီလိုဘောကိုဘုရားရှင်ကဉာဏ်နဲ့မြင်အောင်ကြည့်ရှုနေတဲ့အတွက်ဒီရင်မြုပ်ဆိုင်ကိုပမာထပြီးတော့ဟောနေတယ်။ဒါကအကြောင်းတစ်ခုနော်။ဒီတော့ယောဂဝိဇ္ဇာပုဂ္ဂိုလ်တို့ဒီပရိနိဗ္ဗာန်ကြီးကလည်းအရေးကြီးဒီစအချင်းကကနေစပြီးတော့ဒီယုံတရားတွေကခုလိုလက်ရှိအချင်းတွေအဖြစ်တစတစတိုးပါလာတဲ့ကိုမြင်အောင်ရှုရမလားမရှုရဘူးလား။ရှုရမယ်။ရှုရမယ်ဆိုလို့ရှိရင်ဘုန်းကြီးတို့ပိဿုံပံသုံးမျိုးအနက်ကပေါ့လေအတ္တပိစ္ဆုတ်ကံတဏှိပိစ္ဆုတ်ကံခဏပိစ္ဆုတ်ကံဆိုတဲ့ပိစ္ဆုတ်ကံသုံးမျိုးရှိပါတယ်။အတ္တပိစ္ဆုတ်ကံဆိုတာကတော့ပရိသဏေကနေပြီးတော့သုတိအတိဘဝတစ်ခုဖြင့်ပိုင်းခြားပြီးခေါ်တဲ့ပိစ္ဆုတ်ကံကိုတော့အတ္တပိစ္ဆုတ်ကံခေါ်တယ်။တဏှိပိစ္ဆုတ်ကံကတော့ဒုဒုဒဟာရစတဲ့ဒီအကြောင်းတရားတွေကြောင့်ရှင်းချဖြစ်ပေါ်နေတဲ့ရုပ်တဏှတိအစဉ်အတန်တစ်ခုကိုတဏှိပိစ္ဆုတ်ကံလို့ခေါ်တယ်။ခဏပိစ္ဆုတ်ပံဆိုတာကတော့ဥပါဒိပြင်အနေအဖြစ်ယုတ်ရည်ရဲ့ဖြစ်မှုပြင်မှုပြက်မှုလေးကိုခဏပိစ္ဆုတ်ပံလို့ခေါ်ပါတယ်။ဒုပိစ္ဆုတ်ပံသုံးမျိုးအနေနဲ့ခဏပိစ္ဆုတ်ပံကလည်းမောချစကားဖြစ်တယ်။ဉာဏ်ဤတဲ့ပိစ္ဆုတ်ပံတွေကတော့ပရိယအဖြစ်ပိစ္ဆုတ်ပံဆိုတဲ့နာမည်ကိုရရှိပါတယ်။မောချအဖြစ်တော့ပိစ္ဆုတ်ပံလို့မခေါ်သိုက်တဲ့တရားပဲ။ဆက်ဖြစ်လို့လေသူတို့ကအတိတ်ကဖြစ်ခဲ့တဲ့တရားတွေ။အဲဒီတော့ဒီအတိတ်ကဖြစ်ခဲ့တဲ့တရားတွေကိုခုတရားနာနေတဲ့ပုဂ္ဂိုလ်တွေဘက်ကပြန်ကြည့်မယ်ဆိုရင်အမိဝါနဲ့မပရိသန်ဒီလည်းလည်းယေကြည်ဒီစားကောင်းဆုံးအခိုက်အတန့်မှာဖြစ်ပေါ်တဲ့ယုတ်ဒီအဲ့ဒီကနေစပြီးတော့ဒီယုတ်ဒီကိုဖြူလာရမယ်ဘုချင်းကြည့်ဘုချင်းကနေပြီးတော့နောက်အနာဂတ်ဆုံးတဲ့အဖြစ်ဒါဘောတကုဟောအတိတ်ဒီကနေအနာဂတ်တစ်ဆက်ဆုံးတဲ့အဖြစ်လေဘုံသာလူပဲပရိသန်ဒီကနေသွန်ဒီတကုအတွင်ဖြစ်ပေါ်နေတဲ့ယုတ်တရားတွေကိုဖြူရမှာဖြစ်ပါတယ်ဒါလိုဖြူရမယ်အချိန်ခံကြတော့ခုလက်ရှိပြစ်ဆုံးမှာအခြေအနေကိုတရားနာနေတဲ့အခြေအနေကလည်းပြန်ကြည့်လိုက်ရင်အမိဝါဉ္ဇဉ်ကလည်းဒီကြည်သက်ခိုက်မှဖြစ်ပေါ်ခဲ့တဲ့ယုတ်တရားတွေဒီအတိတ်လိုပြောမလားပြစ်ဆုံးမှာလို့ပြောမလားအတိတ်လိုပြောရမှာပဲနော်သူတို့ကပရိသန္ဓေဒီနေဇာကဖြစ်ပေါ်ခဲ့တဲ့ယုတ်တရားတွေပဲအဲ့ဒီယုတ်တရားတွေကိုဘုရားရှင်ကတစတစတိုးပွားပြီးတော့ကြီးထွက်လာတဲ့အခြေအစဉ်ချင်းနဲ့တော့ဆက်ဆက်နဲ့အထက်ထက်ဖြစ်နေပုံသဘောတည်းကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးအနိစ္စလို့ဖြစ်ဝင်ရန်ဘုရားရှင်ကညွှန်ကြားလိုက်နောက်တစ်ခုကတော့ဒီယုတ်တရားဒီရင်မြုပ်ဆိုင်ကြီးပင်ကတိယုံရွတ်ဆိုင်ကြီးကိုဘုဂ္ဂိုလ်တယောက်ကဒီရင်မြုပ်ဆိုင်ကြီးကိုယူပြီးတော့ငါအိုးလေးဖက်ကလေးပြုတ်လို့လိုက်မယ်ဆိုပြီးတော့ကိုင်းကြီးအကိုင်းခံလားမခံဘူးချက်ချင်းရည်တည်သွားတယ်အဲ့ဒီပုံစံအတိုင်းပဲဒီယုတ်တရားကြီးကဖြစ်ပေါ်လာပြီးတယ်ဒီပိနေချင်းဒီယုတ်တရားဒီနိစ္စပဲလို့တော့ကိုင်းကြီးအကိုင်းမခံဘူးချက်ချင်းပြတ်သွားတယ်ဒီလိုလျတဲ့လူကခင်ကန်းတဲ့နေရာပဲလို့တော့ကိုင်းကြည့်ဆွဲကိုင်းကြည့်အကိုင်းမခံဘူးချက်ချင်းပြတ်သွားတယ်။ကိုင်းတဲ့အတိုင်းကတည်နေသလားမတည်နေဘူး။ဒီလိုလျတဲ့သက်ကတည်တတ်နေတဲ့ယုတ်တရားပဲလို့သွားပြီးဆွဲယူကြည့်ယူတဲ့အတိုင်းကြည့်သလားမတည်ဘူးချက်ချင်းပြတ်သွားတယ်။ဖြစ်ပြီးတာနဲ့ချက်ချင်းပြတ်နေတဲ့ဒီသဘာဝတစ်ခုကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာရင်းသုံးတန်တင်ပြီးတော့ဝိပဿနာရှုဖို့ရန်လဲဆရာရှင်ညွှန်ကြားတယ်။ဒါကလည်းအကြောင်းကျတဲ့တစ်ခုမြင်မြုပ်ဆိုင်နဲ့ဒီယုတ်ရက်နဲ့တူညီနေပုံမဲ့နောက်အကြောင်းပြချက်တစ်ခုကတော့ဒီပင်ကတိသောယင်မြုပ်ဆိုင်ကြီးထဲမှာရှိနေရင်ဘို့တော့ဒီအမျိုးမျိုးပြည့်နေနေတယ်ပင်ကတိယင်မြုပ်ဆိုင်ကြီးမှာဘို့တော့ဒီအမျိုးမျိုးပြည့်နေနေတယ်လို့ဒီယုတ်ရက်ကြီးစုပေါင်းတိဆောက်ထားတဲ့ခန္ဓာအိမ်ကြီးအတွင်းမှာလဲဘို့မျိုးချစ်စေလို့ခေါ်ဆိုကြိုက်တယ်နော်ဘို့မျိုးမျိုးတွေနဲ့ပြည့်နေနေမနေဘူးလားပြည့်နေနေ အဲ့ဒီဘောလောက်အမျိုးမျိုးတို့ဖြင့်ပြည့်နေနေတဲ့ဒီခန္ဓာအင်းကြီးကိုမြင်အောင်ရှုဖို့ရန်ဘုရားရှင်ကဥပမာဆောင်ပြီးဟောနေတယ်။ပြီးတော့ယောဂဝန္ဒရာပုဂ္ဂိုလ်ကမိမိခန္ဓာအင်းကြီးကိုဖမ်းပြီးတော့လက်ရောင်ကြီးစိုက်ရင်လေအကောက်နေတဲ့အချိန်ပေါ့အခုအတွက်သဖြင့်အခုလည်းယောဂီအားဖြင့်ကိုရှုနေတဲ့ပုဂ္ဂိုလ်ကသမာဓိတစ်ခုခုကတော့ဒီမိမိထူထောင်ထားပြီးဖြစ်ပါတယ်။အာနာပါနနဲ့ပဲဖြည့်စည်တခြားကမ္မဋ္ဌာန်းတစ်ခုခုနဲ့ပဲဖြည့်စည်သွားဖို့ဓာတ်ကြီးလေးပါးနဲ့ပဲဖြည့်စည်သမားလေးထောင်လိုက်လို့လေးယောက်ကြီးစိုက်နေကအလောအကောက်နေတဲ့အချိန်ခါမှာရုပ်တွေသိသိမဲ့နာနေသိသိမဲ့အကြောင်းတရားအကျိုးတရားတွေသိသိမဲ့အဲ့ဒီလိုသိသိကြည့်တဲ့အချိန်ခါညတော့မှအကြောင်းတရားတွေလည်းဒီကောအရင်ကနာနေကောအနိစ္စဒုက္ခအနတ္တလက်ခဏရင်သုံးတန်ကျင်ပြီးတော့တွင်ဉ္ဇဉ်ဝိပဿနာရှုနိုင်တဲ့အချိန်ရောက်ပြီအဲ့ဒီလိုရှုနိုင်တဲ့အချိန်ရောက်နေတဲ့ယောဂီပြောကောင်းကအခုလိုလေးယောက်ကြီးစွန့်ရင်နေအကောက်နေတဲ့အချိန်ခါမှာမိမိခန္ဓာအိမ်အတွင်းကိုညံသွင်းပြီးကြည့်လိုက်တဲ့အချိန်ခါတို့လေးယောက်ကြီးတို့ရဲ့အကောကြီးဖြစ်မိမိခန္ဓာအိမ်ထဲမှာပို့လောက်ကျင်ပြီးနဲ့နေတဲ့သဘောကိုညာနဲ့သွားတွေ့မယ်။တွေ့လိုက်တဲ့အချိန်ကကျတော့ဒီခန္ဓာအိမ်အဲ့မှာပို့လောက်ကျင်နေပြီးနေတဲ့သဘောကိုညာနဲ့မြင်အောင်ကြည့်ပြီးတော့ဘာရှိပါမလဲလို့မေးအဲ့ဒီမှာအတုပဘာဝနာမြတ်စွာဘုရားအပေါ်ခိုင်းတာပါ။ဒါဝါရီဟာမိမိခန္ဓာကိုယ်အိမ်ကိုသိပြီးတွေ့တာမေမောကြ။မိမိခန္ဓာအိမ်ကိုတွေ့တာမေမောတော့ဆိုတော့မဟုတ်ဘူး။သူတို့ကခန္ဓာအိမ်ကိုလည်းတွေ့တာမေမောကြပါလေ။အဲ့ဒီလိုတွင်တံမေမောမှုရာဂတရားကြီးတိုက်ဖြစ်နိုင်အောင်မြတ်စွာဘုရားကပါဠိပေးတယ်အလုဘဘဝိတ္တပါရာဂတာဘာဟာနာယရာဂတာရာဂတရားကိုမဟာနာယပေးချခြင်းကအတုပအတုပဘာဝနာကိုဘဝိတ္တပပမြအထုအပိဟိရာဂတိုက်ဖြစ်အတွက်အကောင်းဆုံးသောလက်နဲ့ဖြစ်ပါတယ်အဲ့ဒီမှာ32ကုဋ္ဌာဏတို့ရဲ့ရောချသက်သက်ဝေသဘောတွေကိုရှုမယ်ဆိုလည်းရှုလို့ရတယ်ဒါလည်းအတုပဘာဝနာတစ်မျိုးဖြစ်တယ်ဘုမိမိခန္ဓာအိန္ဒြဘခန္ဓာအိန္ဒြမှာဘောလောက်အမျိုးမျိုးတို့ဖြင့်ပြည့်နေပြီးရွှေချစစ်စုပ်ကံကောင်းတဲ့သဘောကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့လေဒီအချိန်ကမှအတုပရှုနိုင်ပါလေရှုလိုက်တဲ့အချိန်ကကြတော့ဒေယောဂီပုဂ္ဂိုလ်ကဒီဘောလောက်အမျိုးမျိုးတို့နဲ့ပြည့်နေနေတဲ့မိမိခန္ဓာအိန္ဒြရဲ့အပြည့်လို့ခေါ်ဆိုအပ်တဲ့အာရိယဝတ်ကိုမြင်အောင်ကြည့်ရတယ်ပြီးတော့ဒီဘောလောက်ဒီနဲ့ပြည့်နေနေတဲ့ဒီခန္ဓာအိန္ဒြကြီးဘယ်လိုရွှေချစစ်စုပ်ကံကောင်းလဲလို့ပြန်ပြီးဆက်စည်ကြည့်လိုက်တော့ဒုက္ခန္တအတုသိမှုတိန်သတိဖြင့်တရားဟောတာပါနော်ဘိုးလောက်ဒီအမျိုးမျိုးနဲ့ပြည့်နေတဲ့ဒီခန္ဓာအင်းကြီးဟာဒုက္ခန္တမကောင်းတဲ့အနတ်ကြီးလည်းရှိတယ်အတုသိမရှိမစင်းမကြေရွှေရှားဆက်စုပ်ဘွယ်သဘာဝကြီးလည်းတည်ရှိနေတယ်ပုတိပုံတို့ရဲ့အနတ်ရှိနေတဲ့တရားတွေလည်းဒီခန္ဓာအင်းထဲမှာတည်ရှိနေတယ်ဘာဖြစ်လို့လဲဒီဘိုးလောက်ကြီးကအင်းတော်ကြီးသံဝင်ကြီးကိုလည်းဒီခန္ဓာအင်းကြီးထဲမှာပဲပြုတ်ရင်ငယ်စုံရင်းကလည်းဒီခန္ဓာအိမ်ထဲမှာပဲပြုတ်ရင်ငယ်စုံမှုကလည်းဒီခန္ဓာအိမ်ထဲမှာပဲပြုတ်။သံမွေပြီဆိုလို့ရှိရင်လည်းဒီခန္ဓာအိမ်ထဲမှာပဲသံမွေတယ်။သိပြီဆိုလို့ရှိရင်အတုပချတဲ့အချိန်ကမှလည်းဒီခန္ဓာအိမ်ကြီးအတွက်မှာပဲအတုပချတယ်။ဒါကြောင့်ဒီခန္ဓာအိမ်ကြီးဒီပို့လို့ဆိုရင်အိမ်တော်ရသံမွေရအိမ်ကြီးလည်းဟုတ်တယ်။ရင်ငယ်စုံရအိမ်လည်းဟုတ်တယ်။ရင်ငယ်စုံရအိမ်လည်းဟုတ်တယ်။အိမ်တော်ဘုသံမွေဘုပြုရအိမ်ကြီးလည်းဟုတ်တယ်။လေလို့ရှိရင်အတုပချက်เสียတုတ်တန်တင်းငယ်ကြီးလည်းဟုတ်နေတယ်။ဒါကြောင့်ဒီခန္ဓာအင်းကြီးအတွက်မှာမစင်မကြရွှေရှားဆက်တော့ပဲအတုပသဘောတည်းမပြည့်နေနေတယ်။အဲ့ဒီပြည့်နေနေတဲ့သဘောကိုယောဂဝတ္တရာပုဂ္ဂိုလ်ကဝိပဿနာဉာဏ်လေးအောင်ကြီးစွန့်ရင်အကုန်ကြီးဖြစ်မြင်အောင်ကြည့်ရတယ်။ကြည့်ပြီးတော့အဲ့ဒီဘောလောက်နေနဲ့ပြည့်နေနေတဲ့မိမိခန္ဓာအင်းကိုအတုပအတုပလို့ရှုပါပါတယ်။အင်းသတ္တရှုလိုက်၊၄ိတ္တရှုလိုက်၊ဇတ်ဇတ်ပြောင်းပြီးရှုပါဘိဓမ္မာအတုတက်ဖြစ်တော့မိမိရာဂဖြစ်နေတဲ့ပုဂ္ဂိုလ်တွေ့တဲ့တက်မြင်နေတဲ့ပုဂ္ဂိုလ်တွေကိုခမ်းမြမ်းများဥစားပေးပြီးတော့ရှုပါပါလေ။အဲဒီလိုရှုလိုက်တဲ့အချိန်ကမှဒီတွေ့တဲ့မြင်လို့နေတဲ့ရာဂတရားတွေအချိန်ကအပ်ဖြစ်တော့ကြွားကြသွားနိုင်တယ်။ရာဂတက်တဲ့အဲဒီလိုရှုမှအများကြီးကတော့ဝိပဿနာနယ်ရဲကိုရောက်နေတဲ့တော်တော်ကောင်းအဖို့ကဒီလိုခေါတုခေါပြန်တက်ကတက်ကရှုလိုက်ရင်မကြမီကလပ်အမှုန်ကြီးတွေတော့တွေ့တယ်ပါလေ။မလွေဘူးဆိုလို့ရှိရင်လည်းအဲ့ဒီဘိုးလောက်တွေပြည့်နေကြတယ်ဒီခန္ဓာအင်းကြီးကိုဖတ်ပြီးတလေးပါစိုက်ခဲ့တော့ကလအမုံလေးတွေလောလောနဲ့တွေ့နေတယ်။အဲ့ဒီလိုယုတ်ကလအမုံလေးတွေတွေ့တဲ့အချိန်ကမှဒီယုတ်ရည်တွေကိုတက်ခွက်ပရမတ်ဆိုဉာဏ်မြင်ဆိုင်အောင်ကြည့်ပြီးတော့မှအဲ့ဒီယုတ်ရည်တွေကိုဖြည့်ပြီးပြတဲ့ကုန်ဉာဏ်နဲ့မြင်အောင်ကြည့်ပြီးအနိစ္စလို့ဖြည့်ခြင်းဖြည့်ခြင်းဖြင့်အနိစ္စကံရတဲ့သဘောတွေကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးဒုက္ခမပြည့်စည်ပဲအကျိတ်ကအခိုင်မာနဲ့တရားအဖြစ်ဒီနေ့လည်းအတ္တမဟုတ်တဲ့သဘောတရားတွေကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးအနတ္တလို့ရှုရအဲ့ဒီလိုရှုစီခြင်းနဲ့အတွက်ဒီရင်မျိုးစံကြီးမှာပဂတိဘုလောက်တင်နေပြည့်နေနေတယ်လို့မိမိခန္ဓာအိမ်မှာလည်းဒီလိုဘုလောက်အမျိုးမျိုးတင်နေပြည့်နေနေပုံကလေးမြင်အောင်ရှုဖို့ရန်အတွက်ရည်ရွယ်ပြီးတော့ဘုရားရှင်ကရင်မျိုးစံနဲ့ဒီယုတ်တရားကိုတွင်းကြီးတယ်လို့ဥပမာထားပြီးဟောနေတယ် ဘဂတိရေလူဆိုင်မှာမကောင်းတဲ့အနက်အသက်အဆက်ရှိတဲ့ဖြင့်ရောထွေးဖြစ်တဲ့နေသလိုရောချာဆက်တုပ်ကအမျိုးမျိုးတည်းရောထွေးဖြစ်တဲ့နေလိုဒီခန္ဓာအင်းကြီးမှာလည်းမကောင်းတဲ့အနက်အသက်ရောချာဆက်တုပ်ကသဘောတည်းနဲ့ပြည့်တဲ့နေပုံကိုလည်းညံ့နဲ့မြင်အောင်ကြည့်ပြီးတော့အဲ့ဒီရုပ်ပရမတရားတွေကိုလည်းအတုပအတုပလို့ရှုထိုင်ပါတယ်။အဲ့ဒီရှုွက်ခြင်းကိုရှုစီခြင်းနဲ့အတူမြတ်စွာဘုရားကရင်မျိုးဆိုင်ကြီးနဲ့ပမာထပြီးတော့ဒီခန္ဓာအင်းကြီးကိုယုတ်တရားဒီခန္ဓာအိမ်မှာအိမ်မှာတည်ရှိနေတဲ့ယုတ်တရားတွေကိုဝိပဿနာရှုရညွှန်ကြားပေးနေတယ်။အဲဒီလိုညွှန်ကြားလိုက်တဲ့အပိုင်းမှာဝိပဿနာဉာဏ်ရဲ့အရှုကအာယုံဖြစ်တဲ့ယုတ်တရားတွေကိုအတိတ်ယုတ်တရားမစ္ဆုပ္ပန်ယုတ်တရားအနာဂတ်ယုတ်တရားအစ္ဆန္ဒယုတ်တရားဘိဒ္ဓယုတ်တရားဩလာရိကလို့ခေါ်တဲ့ယုံဉာဏ်နဲ့ယုတ်တရားသုခုမခေါ်တဲ့သင်္ကေနုညာနဲ့ယုတ်တရားသီလခေါ်တဲ့ယုံဉာဏ်နဲ့ယုတ်တရားပဏိတခေါ်တဲ့မောမြတ်တဲ့ယုတ်တရားလူရခေါ်တဲ့ရှုနေတဲ့ယောဂဝဆရာပုဂ္ဂိုလ်ရဲ့အဋ္ဌဉာဏ်နဲ့ဝေးတဲ့ယုတ်တရားသာဏိကခေါ်တဲ့ရှုနေတဲ့ယောဂဝဆရာပုဂ္ဂိုလ်ရဲ့အဋ္ဌဉာဏ်နဲ့အဓိကနေတဲ့ယုတ်တရားဆိုပြီးပြည့်စက်တမျိုးသားခြင်းအဖြစ်ဒီနေ့တဲ့ယုတ်တရားတွေကိုဝိပဿနာရှုဖို့ရန်ဘုရားရှင်ကညွှန်ကြားပေးနေတော်မူပါတယ်။အဲဒီတော့ယောဂဝဆရာပုဂ္ဂိုလ်ကအဋ္ဌကိုဘယ်လောက်ရှုထိုင်လဲဆိုရင်တော့အနည်းငယ်သာရှုထိုင်ပါတယ်နော်။အဋ္ဌသံဃာကြီးဆိုတာကအလွန်ရှင်လျားခဲ့တာဖြစ်တော့လေးဘဝငါဘဝအသက်ဒီဖြင့်တာဝကပါရမီညာယာမရှိမယ်ဆိုရင်လည်းညုံလောက်တဲ့သဘောရှိပါတယ်။အဲဒီတော့ဒီအတိတ်ငါးခုလောက်ရှုထားပြီဆိုကြပါစို့အတိတ်ငါးခုတိုင်အောင်ယုတ်တည်သိသိတယ်နာနေသိသိတယ်။ယုတ်တည်နာနေသိသိကြတဲ့ယုတ်နာနေကိုပိုင်းခြားမှတ်သားထားနိုင်တဲ့ယောဂဝဆရာပုဂ္ဂိုလ်တို့ကမိမိသိသိလို့ရတဲ့မြတ်ပင်စမအတိတ်ပဲဆိုကြပါစို့ပင်စမအတိတ်ပရိသန္ဓေကနေသုတိအတွင်းတည်ရှိနေတဲ့ယုတ်ရက်တွေကိုခတ်သိသိပြီးသိသိပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာယသုတ္တန်သိပြီးတော့ဝိပဿနာရှုခါရတယ်။သရုပ်တအတိတ်၊ဒဏိယအတိတ်၊နုနိယအတိတ်၊ပရမအတိတ်၊ပိစ္ဆုပန်၊ပိစ္ဆုပန်ကနေအနာကဆုံးတဲ့အတိတ်၊ဘုံစံလူပဲပြိတ္တဏိကနေသုတိအတွင်းသိရှိနေတဲ့ယုတ်တရားသက်သက်ကိုအာယုံယူပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာယသုတ္တန်သိပြီးတော့ဝိပဿနာရှုပါရတယ်။အဲဒီလိုရှုတဲ့အမိတ်မှာဩလာရိကခေါ်တဲ့ယုံကြည်ချက်နဲ့ယုတ်တိဒုက္ခမှာခေါ်တဲ့သင်္ကေနိညာနဲ့ယုတ်တိအလုံးကိုခြုံငုံပြီးတော့ရှုပါရတယ်။ဤနယုတ်ညာနဲ့ယုတ်တရားပဏိတမောမြတဲ့ယုတ်တရားလူရရှုလို့ရှုနေတဲ့ယောဂဝဆရာပုဂ္ဂိုလ်ရဲ့အဋ္ဌဉာဏ်နဲ့ဝေးကွာတဲ့အရှိဝခက်တဲ့ယုတ်တရားမန္တိကရှုနေတဲ့ယောဂဝဆရာပုဂ္ဂိုလ်ရဲ့အဋ္ဌဉာဏ်နဲ့နိဂနေနဲ့ရှုလို့လွယ်ကူတဲ့ယုတ်တရားမေယုတ်တရားကိုမဆုံယုတ်တရားအလုံးကိုခြုံငုံပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာရင်သုံးတန်သိပြီးတော့ဝိပဿနာရှုပါအဲဒီလိုရှုလိုက်မယ်ဆိုလို့ရှိရင်ဘာဖြစ်မလဲတန်တော်တစ်စက်တမျိုးသောခြင်းအတိဒီနေသည့်ယုတ်တရားကိုဘေခွန်ယောဂဝဆရာယဟန်တော်ဒီပတ္တိဝိပဿနာဉာဏ်ဆက်ကိုဖြင့်စည်စည်ငုံကိုကြည့်ရှုလေ၏။နေစာယတိတုတုဆိုင်ဆိုင်ကြည့်ရှုလေ၏။ယောနိလောနိဗ္ဗာန်မှာအဖြစ်ဥပပရိခေတိအနိစ္စဒုက္ခအနန္တဟုဉာဏ်ဖြင့်သုသံဆင်ခြင်းသုံးသပ်လေ၏။တန်တော်တစ်စက်တမျိုးသောခြင်းအဖြစ်ဒီနေတဲ့ယုတ်တရားကိုပတ္တတော်ဝိပဿနာဉာဏ်ဖြင့်ရှုလျက်ရှိသောနေစာယတောဝိပဿနာဉာဏ်ဖြင့်သုစုဆိုင်ဆိုင်ပြည့်စုံလျက်ရှိသောယောနိသောဤမန္တမအဖြစ်ဥပပရိခာတောအနိစ္စဒုက္ခအနတ္တဟုဉာဏ်ပညာသက်ဝင်၍သုသံဆင်ခြင်းလျက်ရှိသောဒါနတောယောဂဝဆရာပုဂ္ဂိုလ်ရဲ့တန်တာ၌တန်တို့တစ္ဆေမြောသောခြင်းအဖြစ်ဒီနေတဲ့ယုတ်တရားကိုဒိဋ္ဌိဉေဝအနိစ္စဒုက္ခအတ္တလူပါဟုဆိုသောအနှစ်သာရတို့မှသိသုံး၍နေဤဟု၍ဒါလင်ခရယတိထင်လာ၏ဒုစကိညေဝနိစ္စဒုက္ခအတ္တသူဘဟုသောအနိမမိအခြင်းဤဟူ၍သာလျှင်ခန္ဓာတိထင်လာ၏အန္တရကိညေဝနိစ္စဒုက္ခအတ္တဟုသည့်အနိမမိအခြင်းဤဟူ၍သာလျှင်ခန္ဓာတိထင်လာ၏သိခဝေသင်္တယတုရူပေယုတ်တရား၌သာရောနိစ္စဒုက္ခအတ္တသူဘဟုခေါ်ဆိုအပ်တဲ့အနိသာရတိကိဟိတိယအပင်မဖြစ်နိုင်ရှိနိုင်ပါအနိဝိပဿနာဉာဏ်ပညာစက်ကိုဖြင့်စိတ်စိတ်ငုံ့ငုံ့ဒီယုတ်ရက်တွေကိုတိတိဆင်းခြင်းသုံးသပ်တယ်။နိမလမအဖြစ်အနိစ္စလို့ရှုဖို့သုံးသပ်တယ်၊ဒုက္ခလို့ရှုဖို့သုံးသပ်တယ်၊အနတ္တလို့ရှုဖို့သုံးသပ်တယ်၊အတုပလို့ရှုဖို့သုံးသပ်တယ်။အဲဒီလိုအနိစ္စဒုက္ခအနတ္တအတုပလို့ရှုဖို့သုံးသပ်နေတဲ့သောယောဂဝန္တပုဂ္ဂိုလ်ရဲ့ဉာဏ်ထဲမှာဒီယုတ်ရက်အပေါ်၌ဘယ်လိုထင်လာလဲ။နိစ္စဆိုတဲ့အနှစ်ဒုက္ခဆိုတဲ့အနှစ်အတ္တဆိုတဲ့အနှစ်၊သုဘဆိုတဲ့ပြင့်တယ်၊လှပါတယ်ဆိုတဲ့ဒီအနှစ်သာရတွေမှာရင်းစိတ်နေတဲ့တရားပါလား။နေသဒုက္ခအတ္တသုဘအနိမမိအချင်းချင်းဖြစ်နေတဲ့တရားတွေပဲလို့ဒီလိုရှုနေတဲ့ယောဂဝတ္တပုဂ္ဂိုလ်ရဲ့အညာနဲ့မှထင်လာတယ်။အဲဒီလိုထင်တဲ့အဆင့်အထိရောက်အောင်ရှုပါလို့ဆုလိုပါတယ်နော်။ဒါဖြစ်လို့လေ။ဒီယုံတရားကြီးမှာ နေဇာဆိုတဲ့မြဲတဲ့ခိုင်မာတဲ့အနှစ်သာရဒုဗ္ဗာဆိုတဲ့ခိုင်ကန့်တဲ့အနှစ်သာရသတ္တနာဆိုတဲ့ဤနဲ့အနှစ်သာရဘာမှမရှိဘူးရှင်သာတို့ဒါကြောင့်ဒီယုံကြည်ကြီးမှာနေဇာဒုက္ခအတ္တဒုက္ခလို့ခေါ်ဆိုအပ်တဲ့အနှစ်မမိအချင်းချင်းဖြစ်နေတဲ့သဘောတရားကြီးကိုဝိပဿနာဉာဏ်ပညာစက်ကိုဖြင့်စစ်စစ်ငွန်းကိုသိရှုဆင်ခြင်သုံးသပ်ရှုပွားပါဆိုပြီးမြတ်စွာဘုရားတိုက်တွန်းတယ်နော်ရူပခန္ဓာကိုဟောပြီးတဲ့အချိန်ခါမှမြတ်စွာဘုရားကဝိရိယခန္ဓာကိုဆက်ပြီးဟောပြန်တယ်။ပြီးတော့ဒီဟောတဲ့အပိုင်းလေးမှာနည်းနည်းယောဂီပုဂ္ဂိုလ်ဒီဘက်ကတတိထားရနော်။ယောဂီရဲ့ဒီသတိဘုံကိုတဏှိဘက်ကနေဆက်ပြီးလင်းကြီးကိုရခွင့်ရတဲ့ဈေးခါမြတ်စွာဟောနေတော့နားလည်ပါလိမ့်မယ်လို့ထင်တယ်။အဲဒီတော့တဏှိဘက်ကနေဆက်ပြီးတော့ယောဂီလင်းကြီးပြီ။အဲဒီတော့သမာဓိရှိနေတဲ့ပုဂ္ဂိုလ်သမာဓိတစ်ခုကိုအာနာပါနကဲ့သို့သမာဓိတစ်ခုကိုထူထောင်တဲ့ပုဂ္ဂိုလ်ထူထောင်ဆန်းနေတဲ့ပုဂ္ဂိုလ်ကလည်းမိမိရည်ရည်ပြင်းဖြစ်တဲ့ဒီအာနာပါနသရုတ်တဆံကဲ့သို့သောတမာတိကိုတဖန်ပြန်ထူထောင်ရထူထောင်ပြီးတဲ့အချိန်ကမှတဏှိလေးပါကိုစပြီးပြီးလည်းဒီရုပ်တွေကိုသိသိရအဲဒီလိုသိသိလိုက်တဲ့အပိုင်းမှာဟောအတိတ်ကနေအနာကဆုံးတဲ့အချိန်ရုပ်တွေကိုစနစ်လေးကျသိသိထပ်တက်ပြီးတော့ဝိပဿနာအနေနဲ့ဆိုရောက်နေတဲ့ပုဂ္ဂိုလ်ကိုဘုရားရှင်ကအရင်ညွှန်ပြီးတော့ဤသုတ်တံကိုဟောနေတယ်ဒီအပိုင်းကိုတော့နည်းနည်းသဘောပေါက်ဖို့လိုတယ်နော်အဲဒီတော့ရုပ်တွေညာနေသိသိရုပ်တွေလားဆိုတော့မဟုတ်သေးပါဘူးအဲအတိတ်ကကပြီဆိုပါကာလသုံးပါအတွင်းမှာဒီရှိနေတဲ့အကြောင်းတရားအဆက်ဆက်အကျိုးတရားဆက်ဆက်တွေကိုလည်းအနာကဆုံးတည်တိုင်အောင်ဆုံးတည်ကြအသိသိထက်တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။အကြောင်းတရားတွေကဒီရုပ်နာမ်တွေကဒီရုပ်နာမ်တွေကိုလည်းအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးဓာတ်ခြင်းကရှုပ်ပါသုံးဓာတ်တက်တဲ့ယောဂီပုဂ္ဂိုလ်တွေဖြစ်ပါတယ်။အဲ့ဒီပုဂ္ဂိုလ်တွေအတွက်ညီညွတ်ပြီးတော့ဒီသုတ္တန်ကိုမြတ်ရှင်ကဟောနေတယ်လို့ဒီချက်ကြီးတော့မှတ်ထားပါ။ဒါတော့မိမိတို့ကဒီသုတ္တန်မှာလာရှိတဲ့ရှုပ်ွက်ခြင်းကိုသတိရရှုရှင်နေဆိုရင်မိမိတို့အနေနဲ့လည်းအတိတ်ကပြီးဆိုပါကလာသုံးပါအဲ့ဒီမှာရုပ်လေးနဲ့သိသိပြီးဖြစ်ရမယ်။အကြောင်းတရားအကျိုးတရားတွေသိသိပြီးဖြစ်ရမယ်။အကြောင်းတရားတွေလည်းကအယုတ်နန္ဒီကိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးဓာတ်ခြင်းကတွင်နည်းဝိပဿနာရှုတတ်တဲ့အဆင့်သို့ရောက်ထားပြီးဖြစ်နေရမယ်။အဲ့ဒီအဆင့်ရောက်မှဒီရှုွက်တွေကိုပုံပြီးတော့သဘောပေါက်မှဖြစ်ပါတယ်နော်။ကဲယုံတရားဟောပြီးတော့မြတ်စွာဘုရားဝေဒနာတရားကိုဆက်ပြီးဟောတယ်။နေရဓာပိပင်ကိုဣန္ဒရန္တသမယေထုံလာဘုတိတကေဒီဝေဝတ္တတိဘုရားရဲ့ဥဒ္ဒကပုဂ္ဂိုလ်လားဩပိသိတိဇေဝနိရောဇတိသာဘိက္ခဝေခြေသာယံတို့နေရာသာမီဖြစ်တဲ့ဖြစ်ရာတိုင်ကိုင်းပွဲရာလောကဥပမာတိကတရထဆုံးလာဖို့သည်တကယ်ပြင်းစွာသောဘုသည်မောဘောက်ရှိသောတရထသမယေသစ္ဆောမုံကအချိန်ကာလ၌ဆုံးလာဖို့သည်တကယ်ပြင်းသောဆုံးလာဖို့သည်တကယ်ပြင်းထန်စွာသောဘုသည်မောဘောက်ရှိသောဒီဝေမောတိဩတန်တိရောသွန်လက်တိရှိသောဘုရားကြီးရေပင်ပေါ်တဲ့ဥဒကပုဂ္ဂိုလ်ကရေပွက်သည့်ဩဂတိတိစေဝါဖြင့်လည်းဖြစ်ပေါ်၍လာပေ၏ဤလိုသည်ဤစာချုပ်လည်းချုပ်ပြဲ၍တော်ပေ၏သောမုံကမောလိလာတို့ရဲ့နောက်ဆုံးဖြစ်တဲ့သောမုံကအချင်းခံဆိုကြသည်အဲ့ဒီသောမုံကဆိုတော့မောလာကကောင်းကင်ကြီးဆိုတော့မြေတွေကလည်းတော်တော်လေးညှို့နေပြီမောဘောက်ကလည်းတိတ်ကြီးပြင်းထန်ပြီမောကောင်းကင်ကြီးလာတော့မောနီမောဘောက်ပြင်းထန်စွာရွာသွန်းချလိုက်တဲ့အချင်းခံမှာရည်ကြီးမျက်နှာပြင်ပေါ်မှာတစ်လက်မှနှစ်လက်မှတစ်ပေနှစ်ပေစသည်ဖြင့်ရည်တွေကလည်းတွုတယ်ကြီးနေပြီအဲ့ဒီတွုတယ်ကြီးမှလည်းရည်ပြင်ပေါ်ကိုနောက်ထပ်မောသီမောပေါ့ဖြင့်ပြင်းထန်ချလိုက်တဲ့အချိန်ခါမှာမဖြစ်လာတဲ့ရည်ပွက်ကလေးတွေပေါ်လာတယ်အဲ့ဒီရည်ပွက်ကလေးတွေကဖြစ်လဲဖြစ်တယ်ချုပ်လဲချုပ်တယ်ပေါ်လဲပေါ်တယ်ပြောင်းလဲပြောင်းသွားတယ်အဲ့ဒီရည်ပွက်ကလေးတွေကိုဘာဖြစ်တယ်လဲသမေနသကုမပုရိသောပတိယအနိစ္စယယောတိသောဥပပရိခေယတဏ္ဍတံပတ္တတောနိစ္စယတယောတိသောဥပပရိခတောရိတိကေညေဝခာယေယတုသပိညေဝခာယေယအတာရကေညေဝခာယေယဒိဤတိယဘိက္ခဝေဥဒကပုဖုံးလေသာရောသမေနထိုရှင်မြောက်ညီဘွက်ကိုသကုမမန္တသကုပညာသကုဟုခေါ်သောအတော်နှမျိုးသောသကုအမြင်ရှိသောပရိသောယောက်ျားတိပန္နိယတိရှုလျာဤနိစ္စယယရှုစုစัจတိရှုလျာဤယောနိတောနိမလမအပြေဥပပရိခိယပညာသက်ဝင်ဆင်ခြင်လျာဤတန်တော်ရင်မြုပ်ဆိုင်ကိုပတ္တတော်တိရှု၍နေသောနိစ္စယတောရှုစုစัจတိရှု၍နေသောယောနိတောနိမလမအပြေဥပပရိခတောပညာသက်ကိုဖြင့်ရှိရှုဆင်ခြင်သုံးသာရှုဖို့လျက်ရှိသောတသတောပုဂ္ဂိုလ်ရဲ့တန်တာ၌ရေကြင်ကြီးဤဝါနိစ္စဒုက္ခအတ္တမမိအချင်းဤဟူ၍ကာလင်ခာယေယခင်လျာဤဒုစကင်ကြီးဝါနိစ္စဒုက္ခအတ္တဟူသောအနိတရတို့မှစိတ်လုံး၍နေဤဟူ၍ကာလင်ခာယေယခင်လျာဤ အနာရကေညေဝနိသဒုက္ခအတ္တဘူသောအနှင်မမီအရှိနေဟုရသောလင်ခာယေယခြင်းလေးရာဤဘိကဝေစိတ္တယံတို့ဥနကပုဂ္ဂိုလ်လေးရေဘွတ်၌သာရောခိုင်မာသည့်အနိတာရသည့်ဂိဟိတိယအပေမဖြစ်နိုင်ရှိနိုင်ပါအနိဥပမာဘက်ကရေဘွတ်ကလေးရေဘွတ်ကလေးပေါ်လာတာကိုလှမ်းပြီးကြည့်လိုက်ပေါ်လိုက်ဒီဘုက္ခလေးတွေကိုဉာဏ်ချင်းပကတိမန္တဆက်ကိုဉာဏဆက်ကိုခေါ်တဲ့ဉာဏ်မျက်စိသမင်းရှိနေတဲ့ယောက်ျားတို့ကလမ်းပြီးတင်းချာချာရှိလိုက်တဲ့အချိန်ခါမှာရေဘက်တွေကပေါ်လိုက်ပြောလိုက်ပေါ်လိုက်ပြောလိုက်နဲ့တာနေတယ်။ဒီရေဘက်တွေတဲ့ကမြဲနေတဲ့အိဋ္ဌဆိုတဲ့အနှစ်ခိုင်ကန့်တဲ့ဒုက္ခဆိုတဲ့အနှစ်ဒီနဲ့နဲ့သတ္တရာဆိုတဲ့အနှစ်ကိုရှာဖွေကြည့်တယ်ဘယ်လိုမှရှာဖွေလို့မတွေ့ဘူး။ခိုင်မာတဲ့အနှစ်သာရအရင်ဘက်မှာဘယ်လိုမှမရှိနိုင်ဘူး။အဲ့ဒီဒီဘက်ကိုစံထားပြီးတော့မြတ်စွာဘုရားကဝေဒနာခန္ဓာကိုဟောပါတယ်နော်။ဒေဝမြေကောဘိကဝေယကတိဝေဒနာတိတနာကန္တပိစုပန္နာပိစ္ဆဒါဝမိတဝါဩဒာရိကဝါသုခမဝါဟိနဝါဂဏိတဝါယတုရေတန်တိကေဝါဇံဘိကုပန္တတိနိစ္ဆယတိယောနိသောဥပပရိခတိသသတံပန္တတောနိစ္ဆယသောယောနိသောဥပပရိခတောလိင်တကင်ညေဝခယတိတောက်သကင်ညေဝခယတိအသရကင်ညေဝခယတိဒိဟိတိယဘိကဝေဝေဒနာယသာရောဘိကဝေစိတ္တယံတို့ဧဝမြောကောဤဥပမာအတုသတိယအတိဒါနကတပိသုံပန္နအတိဒါကပိသုံပန်ဖြစ်သောယကတိဝေဒနာအလုံးစုံသောဝေဒနာတရားတိ၎င်းဣဇ္ဇတဝါဣဇ္ဇတမူလဖြစ်သောဘိဒါဘာဘိဒါမူလဖြစ်သောယကတိဝေဒနာအလုံးစုံသောဝေဒနာတရားတိ၎င်းဟောလာရိကံဝါယောယိဉ္ဇန္တိမုနိဖြစ်သောသုခမဝါသိမေညံတိမုနိဖြစ်သောယကတိဝေဒနာလုံးစုံသောဝေဒနာတရားတိ၎င်းဒီနဝါယောဉ္ဇန္တိမုနိဖြစ်သောမဏိတဝါမုံမြတ်တိမုနိဖြစ်သောယကတိဝေဒနာလုံးစုံသောဝေဒနာတရားတိ၎င်းဒုရေဝဝေဒီမုနိဖြစ်သောသံဃိကေဝါနိတိမုနိဖြစ်သောယကတိဝေဒနာလုံးစုံသောဝေဒနာတရားတိ၎င်းအတ္တိတိတံတပ္ပတောလုံးစုံသောဝေဒနာတရားကိုဘိက္ခုယောဂဝါသရယဟံတော်တိပတ္တိဝိပဒနာဉာဏ်ဖြင့်ကြည့်ရှု၏ဒိသယတိဝိပဒနာဉာဏ်ဖြင့်သုတ္တဆိုင်ဆိုင်ကြည့်ရှု၏ယောနိတော်ဤမန္နမအဖြစ်ဥပပရိကေတိအနိစ္စဒုက္ခအနတ္တဟု၍သုသာရှင်ချင်းရှုပါသုံးသား၍နေလေ၏တန်တော်တစ္စမြောသာခြင်းအဖြစ်ဒီနေသည့်ဝေဒနာတရားကိုဗန္ဓတော်ဝိပဒနာဉာဏ်ဖြင့်ရှုလျက်ရှိသောဒိသယတောဝိပဒနာဉာဏ်ဖြင့်သုတ္တဆိုင်ဆိုင်ကြည့်ရှုလျက်ရှိသောယောနိသောဤမနမအဖြစ်ဥပပရိက္ခာတောအနိစ္စဒုက္ခအနတ္တဟုဉာဏ်ပညာတဝင်း၍သူသာရှင်ဉာဏ်လျက်ရှိသောသတ္တထိုယောဂဝသရာယံတော်၏အတိဉာဏ်၌တန်တော်တစ္စယောသောတရားအဖြစ်ဒီနေ့ဝေဒနာတရားသည်ရိဋ္ဌကိဉ္စီဝအနိစ္စဒုက္ခအတ္တဟုသည်အနိမမိအရှိနိဟုရသလင်ခယတိထင်လာ၏ဒုက္ခဉ္စီဝအနိစ္စဒုက္ခအတ္တဟုသောအနိတရတော်မှစိတ်တုံးရဲ့နေဤဟုရသလင်ခယတိထင်လာ၏အတ္တရကိဉ္စီဝအနိစ္စဒုက္ခအတ္တဟုသောအနိတရဘာမျှမရှိဟုရသလင်ခယတိထင်လာ၏ဘိက္ခဝေစိတ္တယံတို့ဝေဒနာယဝေဒနာတရား၌သာရောခိုင်မာသည့်အနိတရတရားသည်ခေဟိတိယအဘယ်မှာရှိနိုင်ရှိနိုင်ပါအနိဝေဒနာတရားနဲ့ရေဘွက်နဲ့တူတယ်ဆိုပြီးတော့ဥပမာဆောင်ပြီးတော့ယဟန်တော်ဒီကုမြတ်စွာဘုရားကဟောနေတယ်။ဒါတော့မဂ္ဂလိတော့ရေဘွက်ကလေးကိုကြည့်လိုက်ပါခေါင်းကဗဇမုံလမိုးလိလတို့ရဲ့အဆုံးဖြစ်တဲ့ဗဇမုံလအချိန်ခါမှမြေတွေကလည်းတော်တော်နူးနေပြီ။မြေကလည်းမိုးကလည်းလိတံဆိုရတ်သွက်လိုက်တဲ့အတွက်မြေမြင့်နေပြင်ပေါ်မှာမြေတွေကတစ်လက်မှနှစ်လက်မှတစ်ပေးနှစ်ပေးဆက်ဖြစ်ဖြစ်ရေတုတယ်ကလည်းကြီးမားနေပြီ။အဲ့ဒီအချိန်ကမှအပေါ်ကမိုးရေပေါက်ခင်းတာတိထာကရာသွန်းပြင်ထက်မှန်ပြီးရာသွန်းချနေတယ်။အဲ့ဒီရာသွန်းချနေလိုက်တဲ့အချိန်ကမှမြေဘွဲ့တွေကဘာလို့အကြောင်းခံပြီးဖြစ်ပေါ်ရတယ်လို့ပြန်ဆက်ဆင်ကြည့်လိုက်တော့အောက်ကမြေတုတယ်မြေကြီးပေါ်မှာရှိနေတဲ့ရေတုတယ်ဒါကအကြောင်းတစ်ခု။အပေါ်ကမိုးသီးမိုးပေါက်မိုးရေပေါက်ဒါကအကြောင်းတစ်ခု။အဲ့ဒီအောက်မှာမြေပြင်ပေါ်မှာရှိနေတဲ့ရေတုတယ်မှာချွေးနေတဲ့ကဇောဇံလလည်းဖော်ဆိုအပ်တဲ့မြေမုံလေးနဲ့ရော့လို့နေတဲ့ချွဲလေးတဲ့ရေအချွဲတက်ကလေးပါရ။အဘောကလည်းသွန်ချလိုက်တဲ့မိုးရေပောက်ဒီမှာလည်းအလွန်အားကောင်းနေတဲ့ဒုံကံနဲ့ဝါရော့ချပါရ။အဲဒီလိုဝါရော့ချကမှုတ်လိုက်တဲ့အချိန်ကမှချွဲနေတဲ့ရေတွေကလည်းဘူပေါင်းတွေဖြစ်ပြီးတော့ရေမျက်နှာတွေမှာပေါ်လာတယ်ပေါ်လာပြီးတဲ့နဲ့ချက်ချင်းပြန်ပြောက်သွားတယ်။ ဘဂတိတော့ညီဘွဲ့မှာအဲ့ဒီလိုအကြောင်းတရားလေးကိုစုံညီမှညီဘွဲ့ကလေးတွေပေါ်လိုက်ပြောလဲဖြစ်နေတယ်လို့အလားတူပဲဝေဒနာတရားမှာလည်းအကြောင်းလေးကိုရှိပါတယ်ဝေဒနာရှိတော့မဲ့ပုဂ္ဂိုလ်တွေဒီဘယ်လိုပုဂ္ဂိုလ်မျိုးဖြစ်ရမလဲဆိုတာကိုမြတ်စွာဘုရားကဒီညီဘွဲ့နဲ့နှိုင်းပြီးတော့ဟောနေတယ်နံပါတ်၁ဝိထုညီယဝိထုရောက်ရှိမှဒီဝေဒနာလေးကပေါ်နိုင်တယ်ညီယဝိထုရောက်မရှိရင်ဒီဝေဒနာလေးမဖြစ်နိုင်ဘူးကိုယ်စလို့နေသောကာရခန္ဓာ၅ပါးရှိတယ်နေပဲဆိုကြပါစို့နော်အဲ့တော့အဲ့ဒီမြညာဝိထုရုံတည်းဒီကရေညနေပြင်ပေါ်မှာတည်ရှိနေတဲ့ရေတုတယ်နဲ့တွေ့ပါတယ်။တစ်လက်မှနှစ်လက်မှစသည်တပင်းတစ်ပင်းစသည်ရှုနေတဲ့ရေတုတယ်နဲ့တွေ့တယ်။ဒီမြညာဝိထုရုံရှိမှခုနကအာယုံဒုတိယအာယုံရှိရမယ်။အဲ့ဒီအာယုံကအပေါ်ကနေတွန့်ချနေတဲ့နောက်ထပ်တပန်ထက်ထပ်ပြီးတွန့်ချနေတဲ့မုဒိမုဘောက်တွေနဲ့တွေ့တယ်။အဲ့ဒီအာယုံတွေကဒီရေမြေအဲမုဒိမုဘောက်တွေကရေညနေပြင်ကိုလာပြီးရိုက်ခတ်လိုက်တဲ့အခါဝါရောကြအကုန်ကြီးရခဲ့မယ်။ရည်ရည်တဲ့ပြင်မှာလဲအတိအကျွတ်ခေါ်တဲ့ညဉ့်ညင်းလေးတွေနဲ့ချွဲနေတဲ့ရည်တက်လည်းဖြစ်မယ်ဆိုရင်ရေဘွက်ကလေးတွေပေါ်လာသလိုအလားတူတဲ့ဒီမြေယဝုဒ္ဓရုပ်ရောဖောစွားတဲ့ဝုဒ္ဓရုပ်တွေကိုဆံရဆံရဖြစ်တဲ့အာယုန်တွေကလာပြီးရိုက်ခတ်လိုက်တဲ့အချိန်ခါမှာဖန္ဒကဒီအာယုန်နဲ့အသိစိတ်ကိုဆက်သွယ်ပေးလိုက်ဖန္ဒကဒီအာယုန်နဲ့အသိစိတ်ကိုဆက်သွယ်ပေးလိုက်တဲ့အချိန်ခါမှာဒီဝေဒနာတရားလေးတွေပေါ်လာတဲ့တော့တော့ဒီအကြောင်းတော့တဲ့ဘောဓရဆိုတော့မဟုတ်သေးဘူးကြွကြွလေးကြွဝိပဝေဒနာလေးကြတော့တဏှာဆိုတဲ့အဆိုတဲ့အစိတ္တရှိရပါတယ်တဏှာဆိုတဲ့အဆိုတဲ့အစိတ္တကအကြောင်းခံနေတယ်ဘယ်မှာအကြောင်းခံတယ်လို့ပြန်ဆန်းစစ်ကြည့်လိုက်တဲ့အချိန်ကအတိတ်ဘဝတစ်ခုမှာကံဒီကိုထူထောင်ခဲ့တယ်အဲ့ဒီကံဒီကိုထူထောင်ခဲ့တဲ့အချိန်ကသို့တို့ဘဝသို့တို့ခန္ဓာဒီအပေါ်၌တွေ့တာမြင်မို့နေတဲ့တဏှာတရားလည်းထင်ရှားဖြစ်ခဲ့အဲ့ဒီတဏှာတရားထင်ရှားဖြစ်ပြီဆိုရင်ဒီတဏှာလည်းအရှင်းပြတ်ပြီးတော့သောတောဘုရားဒုက္ခန္တလေးသောတောခန္ဓာလေးအပေါ်နဲ့အတိမှနေတဲ့အဝိဇ္ဇာလေးပါတယ်ရင်းကျက်လာတဲ့တဏှာကိုသို့မဟုတ်ခြင်းခံပြဆိုတာတက်ခါဖြစ်လာတဲ့တဏှာကိုဥပါဒံလို့ခေါ်ပါတယ်မြင်းမြခင်ကနေအဆင့်ဆုံးရောက်သွားပြီဆိုရင်တော့ဥပါဒံလို့ခေါ်တယ်အဝိဇ္ဇာတဏှာဥပါဒံအကြောင်းတရား၃ခုရှိအဲ့ဒီအကြောင်းတရား၃ခုကြံရပြီတော့ဘုလိုလူ့ဘဝအရောက်ကြောင်းဖြစ်တဲ့မင်္ဂရအကုသိုလ်ကံကြီးကိုပြည့်စုံပြုထောင်ကြပြန်တယ်။ဘာလူရဲဆွမ်းလူရဲတန်ခမ်းလူရဲသီလစောင့်တည်တယ်။ဘာဝနာပွားများအထောက်အကူ။အရင်ကကံကြီးကိုပြည့်စုံပြုထောင်လိုက်တဲ့အခါဒီကံကြီးကသင်္ကန်းကြီးကလာမှာအကျိုးပေးဖို့ရအခါခွင့်သိနေတဲ့ကံတစ်ခုလာပြီးထင်တာပဲ။အဲ့ဒီကံကြီးတွေကကံများစွာပြည့်စုံပြုထောင်တဲ့ပုဂ္ဂိုလ်ရဲ့ကဒီအကျိုးပေးတော့မယ်ကံဒီသင်္ကန်းကြီးကလာမှာလာထင်ပြီးမနန္တနာသောကသို့ဒေဂန်ဒီကလမှာသင်လာတဲ့ဒီကံရဲ့ဆိုရင်တတိကြောင့်သင်လာတဲ့ကံကမ္မနမိတိနမိဆိုတဲ့နမိ၃ခုတစ်ခုခုကိုအာယုံပြုပါလေ။အဲ့ဒီသင်္ခါရရဲ့ဆိုရင်တတိကြောင့်သင်္ခါရတရားတွေလေးစားပြပြီးပြီးကြောင့်ပြက်သွားပြီမဲ့လို့နောက်တစ်ချိန်လူမျိုးလင်းတောက်တာနေတဲ့ခန္ဓာ၅ပါးယုတ်တရားနန္တရားတွေကိုဖြစ်ပေါ်စေနိုင်တဲ့ဆိုရင်ကမ္မတတိကိုယုံနာစင်မှမြှုပ်နှံပြီးမှချုပ်ပြသွားတော့အဲ့ဒီဆိုရင်တတိလေးကိုကံလို့ခေါ်ပါတယ်ဒီကံရဲ့ဆိုရင်တတိကြောင့်ဒီကံဒီကလာမှာခုနကနမိတ်၃မျိုး၃မျိုးမျိုးထင်ပါတယ်ဒီနမိတ်တွေကိုအာယုံယူပြီးတော့မရဏတနာသောကစောပြီးတဲ့နောက်မှာသုတိကြပြီဆိုကြဆိုနော်ဇွနေကြပြီတဲ့အချိန်ကမှဒီမရဏတနာသောယူကြတဲ့အာယုံကိုပဲလက်ရှိဘောတိပရိသန္တိအစရှိတဲ့ဝိဘေနန္တရားတွေကဆက်လက်ပြီးအာယုံယူကြပါတယ်ပရိသန္တိဘဝင်သုတိတို့ကဆက်လက်အာယုံယူတယ်အဲဒီလိုအာယုံယူလိုက်တဲ့အချိန်ကမှဒီပရိသန္တိနန္တရားနဲ့ရှင်တွဲပြီးဝေဒနာလည်းဖြစ်ပေါ်တယ်။ဘဝင်နန္တရားတွေနဲ့ရှင်တွဲပြီးတော့ဝေဒနာလည်းအဲ့ဘဝင်နန္တရားတွေထဲမှာဝေဒနာလည်းပါပါတယ်။သုတိနန္တရားတွေထဲမှာလည်းဝေဒနာပါတယ်။ဝိဘဝေဒနာလို့ခေါ်ပါတယ်။အလားတူပဲဒီထိုးထိုးအယုံတွေကလက်တက်ခတ်တဲ့အချိန်ကမှစက္ကုဆိုတာဝိသီအစရှိတဲ့ထိုးထိုးဝိသီစိတ်တွေပေါ်လာတယ်။ပေါ်လာတဲ့အပိုင်းမှာလည်းစက္ကုဝိညာဉ်တံပရိစ္ဆေန္တဏိရဏတရားယောအစရှိတဲ့ဒီဝိဘဝိညာဉ်တွေရှိတယ်။အဲ့ဒီဝိဘဝိညာဉ်တွေနဲ့ရှင်တွဲပြီးတော့လည်းဝေဒနာလေးတွေဖြစ်တယ်။အဲ့ဒီဝေဒနာလေးတွေဘလို့ကြောင့်ဖြစ်တယ်လို့မင်းအတိတ်ကကတည်းကပြည့်စုံပြည့်ထောင်ခဲ့တဲ့အဝိဇ္ဇာတဏှာဥပါဒံတို့ဆိုင်ရန်ထက်တဲ့သင်္ခါရကံတို့ရဲ့ဇွန့်အင်တတ်တည်ကြောက်တာဖြစ်ပေါ်လာရ။ယောဂဝိဇ္ဇာပုဂ္ဂိုလ်ဒီအဲ့ဒီရှုွက်ကိုစနစ်တကျနားလည်ရမယ်။ဒါအဝိဇ္ဇာတဏှာဥပါဒံဆိုတဲ့အစိုးတအစိတအတိအချွတ်တက်ကလေးမပါရင်ဒီသင်္ခါရကံကြီးကဒီဝိရဏတွေကိုမဖြစ်စေနိုင်ဘူး။ဒီအစိုးတအစိတအတိအချွတ်တက်ကလေးပါပါမှဒီသင်္ခါရကံကြီးကဒီဝိရဏကိုဖြစ်စေနိုင်တယ်ဆိုတာယောဂီပုဂ္ဂိုလ်ကမြင်အောင်ဒီမှာကြောင်းကျွတ်ဆက်ရပြီးရှုရမယ်အပိုင်းဖြစ်ပါလား။ဒီအတိတ်ကပြုစုပြည့်ထောင်ခဲ့တဲ့ဝိသဒနာဥပဒါသိက္ခာရကံဒီကြောင့်ဒီဘဝမှာခန္ဓာ၅ပါးယုတ်တရားနန္တရားတွေသင်ချဖြစ်ကုန် ဒီဘဝပြည့်စုံကြတော့နေတဲ့ဝိသဒနာဥပဒန္တကရကံတိကြောင့်နောက်အနာဂတ်မှာဝိညာဉ်ဉာဏ်သတ္တလည်းဖတ်တာဝိနာခေါ်တဲ့ဝိပယုတ်ဒီနန္ဒီဖြစ်တဲ့ပုံကိုအတိတ်ကပြည့်စုံမှာကလသုံးပါအပြည့်မှာကြောင်းကြောင်းဆက်နွယ်မှုကိုမြင်အောင်ရှုတတ်တဲ့ပုဂ္ဂိုလ်မှာဒီရှုဘက်ကိုနားလည်မှာဖြစ်ပါတယ်။ဒီတော့ဒီဝိညာဉ်ဖြစ်ပေါ်လာမှုညာအတွက်အကြောင်းဘယ်နှချက်ရှိလဲဆိုတော့ဒီနေရာမှာတော့၄ချက်ပဲဟောထားပါတယ်။နံပါတ်၁မြေယဝုထုယုံရှိခြင်းနံပါတ်1အာယုံကဒီဟုမြေယဝုထုယုံတော့ဘုရားရမှာလာပြီးတော့ရိုက်ခတ်ခြင်းနံပါတ်3ကဖန္ဒကဒီအာယုံနဲ့အသိစိတ်ကိုဆက်သွယ်ပေးခြင်းနံပါတ်4ကတော့မှာအတိတ်ကကျိုးစုပြောထောင်ခဲ့တဲ့ဝိသဒနာဥပဒ္ဒတခါရကံဆိုတဲ့အကြောင်းတရားရှင်းရှားရှိခြင်းနဲ့အကြောင်းဘယ်နှချက်လဲရေးချက်အဲ့ဒီအကြောင်းလေးချက်ကိုအစွဲပြုပြီးတော့ဒီဝိဒနာတရားရှင်းရှားဖြစ်ပေါ်လာကုန်ကိုမြင်အောင်ရှုပါဆိုပြီးတော့မြတ်စွာဘုရားကဒီဘဝညာဝိနာကိုဘုံသင်ထားပြီးတော့ဟောတော်ပါတယ်။အဲဒီတော့အဲ့ဒီရှုခွင့်ကိုရှုမဲ့ပုဂ္ဂိုလ်ဒီအတိတ်ကပြစ္ဆုတ်ကံကာလသုံးပါအတိတ်မှာယုတ်ဒီနန္ဒီသိသိထားပြီးဖြစ်ရမယ်။အကြောင်းတရားအကျိုးတရားတွေကိုလည်းသတိနဲ့ကြာသိသိထားပြီးဖြစ်ရမယ်။ပြီးတော့ဝိနာရှုတော့မဲ့ပုဂ္ဂိုလ်ဒီခုဒီမှာဒီသုတ်တံမှာလာတဲ့အတိုင်းဆိုရင်ဝိနာမရှုခင်မှာဝိနာရဲ့မြင်ရဝိထုယုတ်တွေလည်းရှုထားပြီးဖြစ်ဖို့မလိုဘူးလား။လိုတယ်။ဝိညာဉ်ရဲ့အာယုံယုတ်ကျင်ကိုလည်းရှုထားပြီးဖြစ်ဖို့မလိုဘူးလားလိုအပ်တယ်။အဲဒီယုတ်ရတဲ့ကိုရှုပြီးုံနဲ့လုံလောက်သလားဆိုတော့မလုံလောက်သေးဘူး။ဒီဝိညာဉ်ရှိတော်မယ့်ပုဂ္ဂိုလ်ဒီဝိညာဉ်ရဲ့ရှင်ဘက်ဖတ်တာကဝိညာဉ်ရဲ့ရှင်ဘက်ဖတ်တာတော့မဟုတ်ဝိညာဉ်ရဲ့ရှင်နံမှာဖြစ်ပေါ်သွားနေတဲ့ဖတ်တာ။အဲဒီဖတ်တာတွေကနေပြီးတော့အာယုံနဲ့အတိတ်တွေကိုဆက်သွယ်ပြလိုက်တဲ့အဲ့တွက်ဒီဝိညာဉ်တင်ချဖြစ်ပေါ်လာပုံကိုလည်းမြင်အောင်ရှုရမယ်။ဒီလောက်တင်လာဆိုတာမကလေးဘူးအလေးကမြင့်ပြတ်တော်ခဲ့တဲ့ဝိသဒနာဥပဒ္ဒသခရကံအစရှိတဲ့အကြောင်းရည်သင်္ချာဖြစ်ခြင်းကြောင့်ဒီအကျိုးဝိနာဥဆောင်တဲ့နန္တရည်သင်္ချာရှိပုံကိုလည်းမြင်အောင်ရှုရမယ်။မြင်ပြီးတဲ့အချိန်ကကြတော့မှဝိနာရဲ့မြင်ရယုတ်တွေရောအာယုံယုတ်တွေရောဝိနာဥဆောင်နေတဲ့ဒီနန္တရစုတွေရောမျက်စိတမိတ်လျှက်ပြည့်အတွက်မှာအချင်းကလေးတသိမ့်မကဖြစ်ပြီးပြည့်နေတဲ့သဘောတွေကိုညံ့ညံ့မြင်အောင်ကြည့်ရတယ်။ရေဘွက်စီအလုံးစလင်းများများဖြစ်ပြီးပြည့်တယ်လို့ဝိနာဥဆောင်နေတဲ့ဒီနတရားစုတွေဟာလည်းအလုံးစလင်းညံ့ညံ့ကြီးဖြစ်ပြီးပြည့်နေတယ်။အဲ့ဒီဖြစ်ပြီးပြည့်နေတဲ့သဘောတွေကိုညံ့ညံ့မြင်အောင်ကြည့်ပြီးအနိစ္စလိုဒုနေရှုတဲ့ဖြစ်ချင်းဖြစ်ချင်းဖြစ်အနိစ္စခန္ဓာရတဲ့သဘောတွေကိုညံ့ညံ့မြင်အောင်ကြည့်ပြီးဒုက္ခလိုဒုနေရှုတဲ့မမြင်စည်းပဲအခြေခဲအခိုင်အမာစိတ္တရာအဖြစ်ကြီးတဲ့အတ္တမဟုတ်တဲ့သဘောတရားတွေကိုညံ့ညံ့မြင်အောင်ကြည့်ပြီးတော့အနတ္တလိုဒုနေရှုရပါတယ်။ဒါဒီလိုရှုလိုက်မယ်ဆိုရင်ဘာဖြစ်မလဲ။သတ္တတံပသံဒုနိစ္စယတောယောနိသောဥပပရိက္ခတောဧကဉ္စဉ္ဇေဝခယတိဒုစကဉ္ဇေဝခယတိအသရကဉ္ဇေဝခယတိဂိဟိတိယဝိကဝေဝေဒနာယသာရောဒံထုံ30မျိုးသောအကျင့်အားဖြင့်ဒီနေသည့်ဝေဒနာတရားကိုပန္တံတော်ဝိပန္နဉ္ဇံဖြင့်ချွတ်ချလျက်ရှိသောနေသာယတော်ဝိပန္နဉ္ဇံဖြင့်သုစုစိုက်စိုက်ကြည့်ရှုလျက်ရှိသောယောနိတော်နိမလမအဖြင့်ဥပပရိခတောအနိစ္စဒုက္ခအနတ္တဟုသုသာစင်ခြင်းသုံးသပ်ရှုမှတ်လျက်ရှိသောသတ္တထုံယောကဝတ္တရပုဂ္ဂိုလ်၏အတိညာ၌ဒံထုံတစ္ဆတ္တယောသောအခြင်းအားအတိဒီနေသည့်ဝေဒနာတရားသည်ဒိဋ္ဌိကင်ညေဝနိစ္စဒုက္ခအတ္တသုဘဟူသည့်အနိမမီအခြင်းဤဟူ၍တာလင်ခရတိထင်လာ၏ဒုက္ခကင်ညေဝနိစ္စဒုက္ခအတ္တဟုသောအနိမရတ္တမှစိတ်သုံး၍နေသည့်ဟူ၍တာလင်ခရတိထင်လာ၏အတ္တရင်းဉေဝနိစ္စဒုက္ခအတ္တဟုသောအနိတ္တရအပံမြမရှိဟူ၍သာဖြင့်ခရတိထင်လာ၏ဘိက္ခဝေရှင်သယံတို့ဝေဒနာယဝေဒနာတရား၌သာရောခိုင်မာသည့်အနိတ္တရသည်ဂိဟိတိယအဘယ်မှဖြစ်နိုင်ရှိနိုင်ပါအနိယေဘွဲ့နဲ့စံထားပြီးတော့ဒီဝေဒနာတရားကိုအတိတ်ကနေပြီးတော့အနာဂတ်အဆုံးနဲ့အတိတ်နဲ့ကမစ္ဆုဘံဣဇ္ဇတဗိဒ္ဓစတဲ့တစ္ဆတ်ဓမ္မသောအကျင့်ဖြင့်ဒီနေ့ဒီဝေဒနာတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရင်သုံးတန်းကျင်းပြီးတော့ဝိပဿနာဉာဏ်နဲ့ရှုပြီးအဲဒီလိုရှုလိုက်တဲ့အချိန်ခါမှာဒီတစ္ဆတ်ဓမ္မသောအကျင့်အဖြစ်ဒီနေ့ဝေဒနာတရားသုံးဖို့ဝေဒနာရဲ့မြင်ရတဲ့အာယုံယုတ်မြင်ရဝိထုယုတ်ဝေဒနာနဲ့ရှင်ပဲ့စစ်စစ်တဲ့အလုံးဒီနိစ္စဒုက္ခအတ္တဆိုတဲ့အနိစ္စတာတို့မှာစိတ်သုံးနေတဲ့သဘာဝတစ်ခုသာဖြစ်တယ်လို့ဒီလိုမြင်အောင်ဝိပဿနာဉာဏ်ဖြင့်ရှုပါဘုရားရှင်ကညွှန်ကြပြည့်နော်ဝေဒနာကန္တာကိုရှုခွင့်ဉာဏ်ကြပြည့်တဲ့အချိန်ကမှမြတ်စွာဘုရားကသိညာခန္ဓာကိုဆက်ပြီးတော့ဟောပြန်တယ်ဒိယဓာပိသိခွေခိမန္တာပိသိမေမတေတိတေမစ္စနိကေကာလေမရိသိကဖန္တတိဘိက္ခဝေခြေတယံတို့တရားထာပြီးဖြစ်တဲ့ဖြစ်ရနိုင်ကိန်းဘုရားလောကဥပမာတိကဒီမန္တန်ွေလတ်တို့ဤပိသိမေမသိနောက်ဆုံးဖြစ်တဲ့လ၌မေသိနိကေကာလေနေမှုတဲ့အချိန်ကာလ၌ မေသရိငယ်ကလေးနေမုန်တဲ့အချင်းကားကလာသည်ဒီဒီဒီတိုင်ွေနေကြသည်ရှိတော့မရိစိကတန်လိုက်ရသည်ဖန်တဲ့ဒီတရားပြတုံလုံးရနေတတ်ပေ၏လွေလေးလာတို့ရဲ့နောက်ဆုံးလာဆိုတော့ဝါဇုလပဲဆိုကြပါစို့နော်အိန္ဒိယရဲ့ယာတိဥစုအချင်းကြီးကိုကြည့်ပြီးတော့ဘုရားဟောထားတာပါအဲဒီတော့ဗမာပြည်ယာတိဥစုနဲ့ပြောမယ်ဆိုရင်တော့နေုံလပါဝင်ကျင်လို့ဆိုကြစို့နော်အဲ့ဒီတော့ဒီတော့မှနေတယ်တဲ့သိပြီအခုချင်းပြင်ဆင်ပြီပြင်ဆင်လိုက်တဲ့အချိန်ခါကျတော့ကွင်းမြောင်ကြီးတစ်ခုကိုလှမ်းပြီးတော့ရှင်းလိုက်တဲ့အချိန်ခါမှာဒီကွင်းမြောင်ကြီးထဲမှာအခိုးတွေလုံလုံပေါ့လေအဲ့ဒီအဲ့ဒီအခိုးတွေကိုမျက်စိကနည်းနည်းအားမကောင်းတဲ့ပုဂ္ဂိုလ်တွေကလှမ်းကြည့်လိုက်မယ်ဆိုလို့ရှိရင်တန်မြတ်လို့ရှင်းရနော်အဲ့ဒီတန်မြတ်ကြီးကတစ်ချက်ပြတ်တုံလုံးနေတယ်ဓမေနသကုမပုရိသောပတ္တိယအနိစ္စယအယောဒိသောဥပပရိခေယဓမေနထိုတန်လျာကိုသက္ခုမမန္တသက္ခုညာနာသက္ခုခောသောတံမျောသောသက္ခုအမြင်ရှိသောပရိသောရောင်ကြသည့်ပတ္တိယကြည့်ချုပ်လျာဤနေသာယေယသစ္ဆုဆိုင်တိုင်းကြည့်ချုပ်လျာဤယောနိသောနိမနမအဖြစ်ဥပပရိခေယဉာဏ်ပညာသဝေယရှင်ဉ္ဇဉ်ရှုပသုံးသပ်၍နိလျာဤအဲ့ဒီတန်လျာကိုမန္တသက္ခုညာနာသက္ခုခေါ်တဲ့သက္ခုအမြင်ရှိနေတဲ့ယောက်ျားတို့ကလမ်းပြီးတတိတကျဆွတ်တဲ့တည်းကြည့်ရှုပြီးနိမန္တမှကြည့်ရှုပြီးကြည့်ရှုလိုက်တဲ့အချိန်ကမှဘာဖြစ်လဲတဏ္ဍဓမ္ပတံတောနိသယတောယောနိသောဥပပရိကတောရိတိကညေဝခာယေယသုတ်သိညေဝခာယေယအသံကိညေဝခာယေယဓန္တုတံလျာကိုပတ္တတောကြည့်ရှု၍နေသောနိသယတောဆွတ်တဲ့တည်းကြည့်ရှု၍နေသောယောနိသောနိမလမအဖြစ်ဥပပရိခာသောဉာဏ်ပညာတဝင်၍သုသာရှင်မြေလျက်ရှိသောတတ္တထုယောက်ျားဤတန်တား၌ဒံတုတံခေယသည်ရိတိကိဉ္ဇဝနိစ္စဒုက္ခအတ္တဟုသောအဖြစ်တရာတို့မှစိတ်သုံး၍နေဤဟုသာလင်ခာယေယရှင်လျာဤသုတ္တကိဉ္ဇဝနိစ္စဒုက္ခအတ္တဟုသောအနိမမိအရှင်ကြီးဟုသာလင်ခာယေယရှင်လျာဤသာသရကိဉ္ဇဝနိစ္စဒုက္ခအတ္တဟုသောအနိတာရသောမြမရှိဟုရသလင်ခရေယရှင်လျာဟိအဲ့ဒီတန်လျာကိုလမ်းပြီးပြလိုက်တဲ့အခါဒီတန်လျာကိုတသိသကျဉာဏ်ပညာမျက်စိနဲ့သူသာဆင်ခြင်ကြည့်လိုက်တဲ့အခါထိုယောက်ျားရဲ့အသိဉာဏ်မှာဒီတန်လျာသည်နိစ္စဆိုတဲ့မြဲတဲ့အနိတာရဒုက္ခဆိုတဲ့ခင်္ခန်းနဲ့အနိတာရသတ္တရဆိုတဲ့ဒီရနဲ့အနိတာရအိမ်မှာခင်းစိတ်နေတဲ့စိတ်သုံးနေတဲ့အနိတာရဘာမှမရှိတဲ့တရားလို့ထင်လာတယ်ကိဉ္နိယဘိကဝေမရိသီကာယသာရောဘိကဝေစိတ္တယံတုံမရိသီကာယတံလျာ၌သာရောခိုင်မသည်အနိတ္တရာတရားဤကိဉ္နိတိယဘိမသိ၌ရှိနေပါအာနိဒီတံလျာထဲမှာလှမ်းပြီးပြိလိုက်မယ်ဆိုလို့ရှိရင်ခိုင်မသည်အနိတ္တရာဘယ်လိုရှားပြီးတွေ့နိုင်လဲနော်ဒီဝမိဝကောဘိကဝေယကတိတင်ညာဒီတံတကတ္တပိစ္ဆုပန္နာသစ္စဒံဝဘိတံဝဩနရိကံဝသုခမဝဟိနမပဏိတံဝဇာတုရိတန္တိကေဝတံဘိကုပတ္တိနိစ္စယတိယောနိသောဥပပိခတိသတ္တတံပတ္တတောနိစ္စယတောယောနိသောဥပပိခတောဒိဋ္ဌကိဉ္ဇဝခာယတိသုတ်သကိဉ္ဇဝခာယတိအတရကိဉ္ဇဝခာယတိဂိဟိတိယဘိကဝေတိညာယသရောဘိကဝေစိတ္တယံသောဧဝမေဝခောဤဥပမာအတုသာလျှင်အတိဒါနကတ္တပိသုဗ္ဗန္တဒိနာကပိသုဗ္ဗံဖြစ်သောယကသိဝိရယကသိတင်ညာလုံးစုံသောတင်ညာတရားဒီ၎င်းဣဇံတံဝဣဇံတံမူလဖြစ်သောဗိဒ္ဓဝဗိဒ္ဓမူလဖြစ်သောယကသိတင်ညာလုံးစုံသောတင်ညာတရားဒီ၎င်းဤနာဝယုညာတိမူလဖြစ်သောပဏိတံဝဗုညတိမူလဖြစ်သောယကသိတင်ညာလုံးစုံသောတင်ညာတရားဒီ၎င်းဒုရေဝဝေဒီမူလဖြစ်သောတဏိကေဝနိတိမူလဖြစ်သောယကသိတင်ညာလုံးစုံသောတင်ညာတရားဒီ၎င်းအဋ္ဌိရှိတဲ့ဤတန်တပံထောလုံးစုံသောတင်ညာတရားကိုဗန္ဒတဝိပဿနာဉာဏ်ဖြင့်ရှုရှိလျက်ရှုမြင်လျက်ရှိသောနိစ္စယတဝိပဿနာဉာဏ်ဖြင့်သုစုဆက်ဆက်ကြည့်ရှုလျက်ရှိသောယောနိသောနိမန္တမအဖြစ်ဥပပရိက္ခာသောအနိစ္စဒုက္ခအနတ္တဟုသုစံဆင်ခြင်းသုံးသပ်ရှုဖို့လျက်ရှိသောတန်တထောယောဂဝတ္တပုဂ္ဂိုလ်၏အဋ္ဌဉာဏ်၌တန်တို့၁၀မျိုးသောအခြင်းအားဖြင့်ဒီနေ့သည့်တင်ညာတရားသည်ဒေဂကိဉ္ဇဝနိစ္စဒုက္ခအတ္တဒုက္ခတို့မှစိတ်သုံးဤစိတ်သုံးသောတရားဟူ၍တာလည်းခាយတိထင်လာ၏ဒုက္ခဉ္ဇဝနိစ္စဒုက္ခအတ္တဟူပြီးအတ္တဟူသည့်အနိတာရတို့မှပြင်းစိတ်ဝင်နေသည်ဟူ၍တာလည်းခាយတိထင်လာ၏အတ္တကိဉ္ဇဝနိစ္စဒုက္ခအတ္တဟူသောအနိတာရဗာမျက်မရှိဟူ၍တာလည်းခាយတိထင်လာ၏ဘိက္ခဝေစိတ္တယံတို့ ပညာယဖန္တာဘုဒ္ဓညာတရား၌သာရောခိုင်မာသည့်အနိစ္စရာတရားသည်ဘိညာဉ်ဉာဏ်အဘယ်မှဖြစ်နိုင်ရှိနိုင်ပါအနိ။ဒီပညာတရားပေါ့နော်။အတိတ်ကကမစ္ဆုပန်းစတိဖြင့်22မျိုးသောအကျင့်ဖြင့်ဒီနည်းနဲ့ပညာတရားတွေမိမိရှိနေတဲ့အတိတ်ကနေသပြီးတော့ခက်စိတ်ကလေးဟောအနာကဆုံးတဲ့အချိန်ဒီပညာကိုဥပုံပို့ပြီးတော့ဖြစ်ပေါ်နေတဲ့ယုံကြည်ဉာဏ်တရားတွေကိုရှုရမှာဖြစ်ပါလေ။အခုတော့ဒီမှာပညာကိုဥစားပေးပြီးရှုရဲ။အဲ့ဒီပညာတရားလေးကိုနှပ်ပြီးရှုလိုက်တဲ့အချိန်ခါမှာလဲဒီဉာဏ်တရားတွေကဖြစ်ပြီးပြည့်နေတဲ့အနိစ္စတရားဒါမှန်တဲ့ဖြစ်ခြင်းဖြစ်ခြင်းဖြစ်အနိစ္စခန္ဓာရတဲ့ဒုက္ခတရားဒါသာမှန်တဲ့မပြည့်စည်ပဲအခြေခဲအခိုင်အမာနိစ္စရာအဖြစ်ဒီနေ့အတ္တမဟုတ်တဲ့အနတ္တတရားတွေဒါမှန်နေတဲ့ဒီလိုဝိပဿနာဉာဏ်ဖြင့်လှမ်းရှုတော့မြင်နေပြီမြင်နေတဲ့သောပုဂ္ဂိုလ်ရဲ့တဏ္ဍာမဒီပညာတရားတဲ့၌အခိုင်အမာနေတဲ့အနိစ္စဒုက္ခအတ္တဆိုတဲ့အနိစ္စရာတွေဘာမှမရှိဘူးဆိုတာသဘောပေါက်သွားပြီအဲဒီလိုသဘောပေါက်တဲ့အစဉ်အတိရောက်အောင်ရှုရမယ်ဒီတော့ဒီနေရာမှာတန်ရက်နဲ့ဉာဏ်ဘယ်လိုကြောင့်ဒုနေလဲလို့မင်းကလောကမှာသံဃာဥစ္စာကိုသားလို့အမှန်မှန်နေတယ်။သမီးမဟုတ်တာကိုလည်းသမီးလို့အမှန်မှားကြတယ်။ယောက်ျားမဟုတ်တာကိုယောက်ျားလို့အမှန်မှားတယ်။မိန်းမမဟုတ်တာကိုမိန်းမလို့အမှန်မှားနေတယ်။ပရမတ္တသစ္စာတွေကနေပြီးတော့ယောက်ျားမိန်းမပုဂ္ဂိုလ်တတ်တော်သားသမီးဇနီးဆိုတဲ့ဒီအရာဝတ္ထုတတ္တိအရာဝတ္ထုတွေကိုလက်မီဇာလိပါဆိုင်ကြီးပါအလုံးကလအမှုန်နေပဲ။ဒီမုံလေးတွေကိုတတ်တွဲတခွင့်နိုင်မယ်ဆိုလို့ရှိရင်ယောက်ျားမှလည်းယုတ်20နဲ့ခုနှစ်မျိုးဆိုကြပါလို့နော်။အမျိုးသမီးမှလည်းယုတ်20ခုနှစ်မျိုးပဲရှိတယ်။အဲဒီယုတ်တရားတွေဖြစ်ပြီးရင်ချက်ချင်းပြည့်။ဖြည်းဖြည်းပြည့်နေတဲ့တရားအစုပုံနေတာမှန်တယ်။ဒီနဲ့တစ်စိတ်ပြည့်ပြီးတော့မိမိကနန္တရားတွေကိုရှိနေရင်လည်းဒီနန္တရားတွေဖြည်းဖြည်းပြည့်နေတဲ့တရားအစုပုံကမှန်တယ်။ဒီယောက်ျားမိမှပုဂ္ဂိုလ်တတဝသသမီးဇနီးစတဲ့ဒီသက်ရှိဝိထုတွေကိုဖမ်းပြီးတော့ပရမတ္တသစ္စာတွေကညှက်ခွဲလိုက်လို့ချင်းအလုံးဖြည်းဖြည်းပြည့်နေတဲ့ယုတ်တရားနန္တရားခန္ဓာ၅ပါးသာဖြစ်တယ်။အနိစ္စတရားအစုဘုံသာဖြစ်တယ်။ဒုက္ခတရားအစုဘုံသာဖြစ်တယ်။အနတ္တတရားအစုဘုံနေသာဖြစ်တယ်။နာဘယ်သမီးပဲယောက်ျားမဲမိမပဲလို့ဒီလိုဆွဲယူလုပ်တဲ့အချိန်တောင်ရှိသလား။မရှိဘူး။ဖြစ်ပြီးတော့လည်းချက်ချင်းပြက်တယ်။ဖြစ်ပြီးချက်ချင်းပြက်နေတဲ့ဒီတရားတွေကိုနာဘယ်သမီးပဲဇနီးပဲမိပဲစတဲ့ဖြင့်ဒီလိုမှတ်သားခဲ့မယ်ဆိုရင်သူမှတ်သားမှုစီမှားလားမှားလား။မှားတယ်နော်။နာကြကရှင်ဝင်ဆိုတဲ့တဲ့မဲ့အရာဝတ္ထုရင်းနှစ်သက်လို့ရှားခွင့်ကြီးတဲ့အရာဝတ္ထုရင်းဖန်တလေးပါဆက်ကြည့်ပါအမုံလေးတွေပဲဗိညာဉ်ရှုပ်နေတဲ့ယောဂီတော်ကောင်းလေးကထိုချင်းကမှအလုံးအမုံလေးဖြစ်သွားပါတယ်အဲ့ဒီတဲ့မဲ့အရာဝတ္ထုနှစ်သက်မြန်လို့ပေါ်ရအရာဝတ္ထုတွေကိုဖန်ပြီးတလေးပါဆက်နေတဲ့ကလအမုံလေးတွေပဲဒီအမုံလေးတွေကိုတက်ခွက်လိုက်ရင်တမုံတမုံမှာဝတ္ထဝီအာဘောဒီသောဝါယောအစင်အနအယတာဩဇာဆိုပြီးသဘောတရားလေးတွေရှင်းခွင့်ရှိပါတယ်ကလန်တခုမှတည်ပြနေတဲ့ဒေသတတ္တနောက်တော့ကလပ်ကြီးတွေဆင်းကဲဆင်းကဲဖြစ်ပေါ်နေတာပဲအဲဒီယုတ်တရားတွေဥဒ္ဒဆယုတ်လို့ခေါ်တယ်အဲဒီဥဒ္ဒဆယုတ်တရားလည်းဖြစ်ပြီးပြည့်နေတဲ့အနိစ္စတရားသာမန်နဲ့ဖြစ်ခြင်းဖြစ်ခြင်းဖြစ်အနိစ္စခံရတဲ့ဒုက္ခတရားတွေသာမှန်တယ်မပြည့်စည်ပဲအခြေခဲအခိုင်အမာနိစ္စတာအဖြစ်ကြီးတဲ့အတ္တမဟုတ်တဲ့အနတ္တတရားတွေသာမှန်တယ်အဲဒီတော့အနိစ္စတရားဒုက္ခတရားအနတ္တတရားမှန်နေတဲ့အတွက်ကြောင့်ဒါကရွှေပဲဒါကငွေပဲစသည်ဖြင့်ဒီလိုပြောပြလောက်အောင်တည်တတ်နေတဲ့အချိန်ကာလလေးတောင်ရှိသလားမရှိဘူးဒါပြင်းနဲ့ရွှေလို့မှတ်သားထားတယ်ငွေလို့မှတ်သားထားတယ်အဲ့ဒီမှတ်သားမှုတွေကမှမနေဘူးလားမှနေတယ်အဲ့ဒီပုံစံအတိုင်းနဲ့ဥစ္စာလို့တန်ဖျက်ကိုရည်ခြင်းနဲ့တကယ်တော့တန်ဖျက်ကရည်ဟုတ်သလားမဟုတ်ဘူးရည်မဟုတ်တာကိုရည်ခြင်းတယ်လို့သံဘုရားကိုသားလို့ခြင်းနဲ့သမီးဘုရားကိုသမီးလို့ခြင်းနဲ့ယောက်ျားဘုရားကိုယောက်ျားလို့ခြင်းနဲ့မိန်းမဘုရားကိုမိန်းမလို့ခြင်းညအဲ့ဒီလိုမှတ်သားမှုမှားနေတယ်ပြီးတော့တန်ဖျက်ကိုအမှန်တမ်းမှုမှားတယ်လို့သိညာဟာလဲဒီလိုသရဝရီကိုမှတ်သားမှုချွတ်ချွတ်ရင်းရင်းဖြစ်ပေါ်စေတတ်တဲ့သဘောရှိတယ်။ပဂတိသောတန်ခရတိသရဝရီကိုယင်မုဒ္ဒါကိုယင်လွတ်ချင်းစေတယ်လို့ယင်သင်္ကန်တရားကလည်းသံဘုဒ္ဓါကိုသားလို့သမိမုဒ္ဒါကိုသမိလို့ယောက်ျားမုဒ္ဒါကိုယောက်ျားလို့မိန်းမမုဒ္ဒါကိုမိန်းမလို့ဒီလိုချွတ်ချွတ်ရင်းရင်းဖြင့်သရဝရီကိုချင်းချင်းစေတယ်ပြောဆိုစေတယ်သုံးသုံးစေတယ်။ဒါကြောင့်တန်ခရနဲ့သင်ညာတိတူတယ်လို့မြတ်စွာဘုရားကဟောပါတယ်။ဒီတော့ဒီတန်ရဲနဲ့တင်ညာအမှန်မှန်နေတဲ့ဒီတင်ညာတရားကိုသိချင်းနိုင်အောင်ပါလို့ရတယ်။အတိတ်နာကပြစ္ဆုတ်ပံသစ္စာတမိတ္တစတဲ့တစ္ဆေမျိုးသောအခြင်းအမြင်ဒီနေတဲ့ဒီတင်ညာတရားကိုအနိစ္စဒုက္ခအနတ္တလက္ခဏာရေသုံးတန်သင်ပြီးတော့ဒုနည်းဝိပဿနာရှုပါ။အဲ့ဒီလိုရှုခဲ့မယ်ဆိုလို့ရှိရင်ဒီအမှန်မှန်ဖို့တင်ညာတရားကိုကျော်လွန်လွတ်မြောက်သွားနိုင်တဲ့စွမ်းအားရှိလာလိမ့်မယ်။အဲ့ဒီတင်ညာတရားကိုကျော်လွန်လွတ်မြောက်နိုင်ပြီဆိုလို့ရှိရင်တကယ်ကြီးဒီသံဃာဝင်ချင်းဒုက္ခချင်းမှာမလွတ်နိုင်ဘူးလား။ငြိမ်းရောက်သွားနေနော်ဒီပညာတရားကြောင့်ပဲတကယ်ကြီးဒီအိုးနဲ့မခွဲ့နိုင်ဒီအိမ်နဲ့မခွဲ့နိုင်ဖြစ်နေကြတယ်အကဲဒီပညာတရားသာချုပ်ငြိရာဖြစ်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တယ်ဆိုလို့ရှိရင်ခွဲ့နိုင်တဲ့စွမ်းအင်တွေပေါ်လာနိုင်မှုလားပေါ်လာနိုင်တယ်ပ ခွဲနိုင်မှလည်းတဏှာဝဆင်းရဲ့ဒုက္ခကလွတ်မြောက်ကြမှာဖြစ်ပါလေ။မခွဲရင်မခွာနိုင်သေးဘူးဆိုလို့ရှိရင်ဒီတဏှာဝဆင်းရဲ့ဒုက္ခကြီးမှလွတ်မြောက်နိုင်ပါမလား။မလွတ်မြောက်နိုင်ဘူးနော်။အဲ့ဒီသင်္ညတ်ခန္ဓာကိုဟောပြီးတဲ့အပိုင်းကြတော့မြတ်စွာဘုရားနောက်ထပ်သင်္ခါရခန္ဓာကိုဆက်ပြီးဟောတယ်။နိယတာမိမိခွေပုရိသောတာရတိကောတာရခွေတိတာရပရိယေတနာဇရမနောဒိဏကုထရိအာဒယဝနံပဝိပေယဘိကဝေစိတယံတို့နိယတာပိဖြစ်သည့်ဇီယာနှက်ခဲပွေရလောကဥပမာဒီကတာရတိကောအနှစ်ကိုအလုံးရှိသောတာရကဝေတိအနှစ်ကိုရှာမိလေရှိသောတာရပရိယေတနာအနှစ်ရှာမိခြင်းကိုဇရမနောလက်လည်းလျက်ရှိသောပရိသောယောက်ျားသည်ဒိဏထက်လက်သောတော်ကုထာရိဓမ္မကြီးကိုအာဒါယရှု၍ဝဏ္ဏတောအတွင်းသို့ပဝီလေးရဝင်ရောက်သွားလျာ၏အနှစ်ကိုအလိုရှိနေတဲ့ယောက်ျားတောအနှစ်ကိုလိုက်ပြီးရှားခွေတယ်အဲဒီလိုရှားခွေတဲ့အပိုင်းမှာဆက်မြက်တဲ့ဓမ္မကြီးတည်းလက်ပြန်ပြီးတော့တောအတွင်းဝင်သွားပြီဝင်သွားတော့ဖြစ်တယ်လေသောတဏပတိယမဟာတံကတိလိက္ခဏဥဇုံနောအာဂုဟုကသတံသောသူယောက်ျားသည်တတ္ထသောသောအတွင်း၌ဥဆုံးချုပ်မှတ်သောနောအတိဆက်ဆက်ဖြစ်သောအကုက္ကဂဇန္တအတွင်း၌ဘုရားမရောက်သေးသောမဟာတံကတိခန္ဓာကပြောတော်ကြီးကိုပတိယတွင်မြင်လျာ၏ကြောထဲမှာအနှစ်လိုက်ချလိုက်တာသောအတွင်းရောက်သွားတော့ချုပ်မှတ်နေတဲ့အတိဆက်ဆက်ဖြစ်တဲ့အလင်းမှာဘုရားမရောက်သေးတဲ့မပြောတော်ကြီးတို့မပြောခင်ကြီးတပင်သွားတွေ့ပြီတွေ့လိုက်တော့ဘာလို့လဲအမေနာမူလေးစိန်တေယမူလေးစိတ်တော်အကိစိန်တေယအဲ့ဒီစိန်တော်ပတ္တဝန္တယဝိနိပုံစေရာဓမေနာထုံကပြောတော်ကြီးကမူလေးအရင်၌စိန်တေယဆက်လျာဤမူလေးအရင်၌စိတ်တော်ဖြတ်တော်မူ၍အဲ့ဒီအဖျား၌စိန်တေယဆက်လျာဤအဲ့ဒီအဖျား၌စိတ်တော်ဖြတ်ပြီး၍ပတ္တဝန္တယငပြောဘကဝိနိပုံစေရာတလောစီတလောစီခွာချလျာဤသူကအနှစ်ကိုအလိုရှိတာဟုတ်အနည်းကအလိုရှိတဲ့အတွက်ကြောင့်ဒီမပြောခင်ကြီးလည်းတွေ့တော့အရင်ကဖြတ်အဖျားကဖြတ်ဖြတ်ပြီးတဲ့အချိန်ကကြတော့မပြောဘက်ကြီးကိုတစ်ခေါက်စီတစ်ခေါက်စီတလောစီတလောစီလူကခွာချတယ်။မပြောဘက်ကြီးကိုတလောစီတလောစီခွာချလိုက်တဲ့အချိန်ကပါဖြစ်လေ။သောတန္တပတ္တဝတိဝိနိဘုဇံတောဖက်ကုံကြီးနာတိမေစေယကုတော်တာရံသောထိုယောက်ျားသည်တသထုံငပြောခင်ဤပတ္တဝတိငပြောဘက်ကိုဝိနိဘုဇံတော်တတော်စီခေါ်ကြခဲ့သည်ရှိသောဘေကုံကြီးအကားကိုညာတော်လည်းပဲနာတိကိစေယမရနိုင်လျာသာရံအနိတာရာကိုကကုတော်ကိစေယကိုတော်အတိကိစေယအဘယ်မှရနိုင်ပါအနိမပြောခင်ကြီးကတစ်ဖက်စီတစ်ဖက်စီတတော်စီခေါ်ကြလိုက်တဲ့အချိန်ကမှအနှစ်ကိုဘယ်လုံးမှမရနိုင်ဘူးအကားကုတော်မရဘူးနော်အနှစ်ဆိုတာတော့ပြောခွင့်ရတော့မလိုတော့ဓမေနသကုမပုရိသောပတ္တိယအနိစ္စာဟိယယောနိသောဥပပရိခေယဓမေနထုံငပြောတုံကြီးကိုသကုမမန္တသကုညာဏသကုကိုသောတံနှမျိုးသောမျက်စီအမြင်ရှိသောပုရိသောယောက်ျားတိပတ္တိယအရှိပြုလျက်ဤနိစ္စာယင်ယသုသုသက်သက်အရှိပြုလျက်ဤယောနိသောနိမလမအဖြင့်ဥပပရိခေယအစဉ္ညာတဝင်းဆင်းခြင်းလျက်ဤတဏ္ဍတံပတ္တောနိသယတောယောနိသောဥပပရိကတောရိတိကိညေဝခာယေယသောသေပိညေဝခာယေယအတရကိညေဝခာယေယဂိဟိတိယပိခဝေကတလိခန္တိသာရောတံထုံကပြောထုံကြီးကိုနိပတ္တောရှိရှိ၍နေသောနိသယတောသုသုဆက်ဆက်ရှိရှိ၍နေသောယောနိသောနိမလမအဖြင့်ဥပပရိကတောပညာတဝင်းစင်ဉ္ဇလျက်ရှိသောတတထောယောက်ျားဤတဏ္ဍ၌တန်ထုံကပြောထုံကြီးသည်ရတ္တကိညေဝအနိမမိအချင်းကြီးဟူ၍တလည်းခါရဲအချင်းလျာ၏သုစကိညေဝအနိသာရတို့မှစိတ်သုံးနေတဲ့တရားဟူ၍တလည်းခါရဲအချင်းလျာ၏အာဒါရကိညေဝအနိသာရဘာမမရှိဟူ၍တလည်းခါရဲအချင်းလျာ၏သိခဝေစိတယံတို့ကရလင်ခန္တင်ကပြောထုံကြီး၌သာရောခိုင်မာသည့်အနိသာရတရားသည်ဂိဟိတိယအဘယ်မှဖြစ်နိုင်ရှိနိုင်ပါအနိဉာဏ်မျက်စိရှိနေတဲ့ပဂတိမျက်စိအမြင်နဲ့ရှိနေတဲ့ယောက်ျားတယောက်ကဒီငါပြောတော်ကြီးကိုဉာဏ်နဲ့သုတုတက်တဲ့အကြည့်ရှုလိုက်တဲ့အချိန်ခါမှာဒီငါပြောတော်ကြီးရဲ့မှာခိုင်မာနေတဲ့အနှစ်သာရဘာမှမရှိဘူးဆိုတာသွားပြီးတွေ့ပြီ။ဘာကြောင့်လဲ။ဘိက္ခဝေစိတ္တယတုကတိခန္တေငါပြောတော်ကြီး၌သာရောခိုင်မာနေတဲ့သာရတရားဒီကိဉ္စီယဘယ်မှဖြစ်နိုင်ရှိနိုင်ပါအနိငါပြောခင်ဖြစ်နေတယ်။ခိုင်မာတဲ့အနှစ်သာရဘယ်လိုမှရှားဖွေတော်လဲရှားဖွေလို့မရနိုင်ဘူး။အဲ့ဒီဥပမာစကားရက်ကိုဟောပြီးတော့မြတ်စွာဘုရားက ဘုပ္ပမေယအနေနဲ့သင်္ခါရခန္ဓာရှုခဲ့ကိုဆက်လက်ပြီးဟောပါတယ်နော်ဧဝမေယောဘိကဝေယေကိတိသင်္ခါရအတိဒါနကတပိသုပ္ပန္နဣဇ္ဇတာဝဖိတာဝဩလရိကဝသုကုမဝဒီနာဝမဏိတဝယန္တရေတတိကေဝဓမ္မဘိက္ခုပတ္တတိနေသယတိယောနိသောဥပဘိခတိသန္တံပတ္တတနေသယတောယောနိသောဥပဘိခတောဘိညကိညေဝခယတိသုတ်သကိညေဝခယတိအတရကိညေဝခယတိဂိဟိတိယဘိကဝေသင်္ခါရေတုသာရောသင်္ခဝေရှင်းတန်ရတော့ဧဝမေဝကောဤဥပမာအတုတာနေအတိဒါနကတပိစ္ဆုပ္ပန္နအဋ္ဌကပိစ္ဆုပ္ပန်ဖြစ်သောယေကိတိသင်္ခါရလုံးစုံသောသင်္ခါရတရားတို့သည်၎င်းဣဇ္ဇဓမ္မဣဇ္ဇဓမ္မူလီဖြစ်သောဗိဓာဝဗိဓာမူလီဖြစ်သောယေကိတိသင်္ခါရလုံးစုံသောသင်္ခါရတရားတို့သည်၎င်းဒီနာဝယုတ်ညာတိမူလီဖြစ်သောပဏိဒါဝမုံညတိမူလီဖြစ်ကြသောယေကိတိသင်္ခါရလုံးစုံသောသင်္ခါရတရားတို့သည်၎င်း